Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ1ရက်ကြာသပတေးနေ့ည9နာရီကနေ10နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်နေတဲ့တပြေးညီနားဆင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုက်တန့်စင်နဲ့ကျွန်တော်ကြော်ကြော်သိင်းကြညာမှာပါ။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာစင်ကာပူရောက်မြန်မာမိသားစုတွေနဲ့ဒီကနေ့ညပိုင်းကတွေ့ဆုံပြီးမြန်မာနိုင်ငံဆိုင်ရာကိစ္စရပ်မျိုးစုံကိုပြောဆိုဖြစ်ကြပါတယ်။မောင်တော်ဒေသအဖြစ်အပျက်တွေကိုဆန်းစစ်သုံးသပ်ဖို့ဒုသမတော်ဦးမြင့်စွေဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ယောက်ကိုဒီကနေ့မှာပဲဖွဲ့စည်းလိုက်ပါတယ်။ထိုင်းမရင်သေးအဖြစ်အင်ရှိဇန်ဝဇီရလောင်ကွန်းကိုတင်မြှောက်မဲ့အစင်လာလှုံ့ဆော်လုပ်နည်းတွေကိုဒီကနေ့မှာစတင်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။အခုညပိုင်းသတင်းလွှာတွေထဲမှာတော့ဒီကနေ့စင်ကာပူမှာရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကငင်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတွေနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်
။ငင်းချမ်းရေးမရှိဘဲနဲ့တိုးတက်ရေးဆိုတာလည်းရေရှည်ကျမတို့ထင်ထားလို့မရဘူး။တိုးတက်မှုမရှိဘဲနဲ့လည်းငင်းချမ်းရေးဆိုတာဟာအမြဲခိုင်မာမယ်လို့ကျမတို့အာမခံလို့မရဘူး။ဒါကြောင့်ဒီနှစ်ခုကိုကျမတို့အလေးထားပြီးတော့ဒီပိုင်းနဲ့တည်းလုပ်နေတာဖြစ်ပါတယ်။
စင်ကာပူရောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံကြခြင်းဘာရီပြောသွားတယ်လဲဆိုတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်။တခါကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရဲ့ရခိုင်ပေးအကြံပေးကော်မရှင်အဖွဲ့တို့ရဲ့ရခိုင်ခီးစဉ်ကားသစ်တွေတင်သွင်းခွင့်ဆိုင်ရာမူဝါဒသစ်နဲ့ကားစီးခွက်တွေအကြောင်းသတင်းလွှာတပုတ်နဲ့အတူကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့အကြောင်းနိုင်ငံတကာသတင်းလွှာတပုတ်ကိုလည်းနားဆင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြီးညာပါမယ်ရှင်။
အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့အဆိုအရကျေးဇူးတင်စကားပြောမဲ့ခီးစဉ်တစ်ခုကိုဒီကနေ့စတင်မှာဖြစ်ပြီးအိုဟိုးပြည်နယ်ဆင်ဆင်နတီမြို့မှာယူကောက်ပွဲအတွက်မဲဆွယ်စည်းရုံးတဲ့ပုံစံနဲ့အလားတူစုဝေးပွဲတစ်ခုလုပ်ဖို့ရှိပါတယ်။အဲဒီမတိုင်ခင်မှာတော့အင်ဒီယားနာပြည်နယ်ကိုသွားပြီးလေအေးပေးဆက်ထုတ်ကုမ္ပဏီဖြစ်တဲ့ Career နဲ့အလုတ်ကင်တထောင်လောက်ကိုအဲဒီပြည်နယ်မှာဆက်ထားသွားဖို့သဘောတူညီချက်ရထားတဲ့အပေါ်ပြောဆိုဖို့ရှိပါတယ်။အိုဟိုးပြည်နယ်ဟာယူကောက်ပွဲမှာထရမ့်အနိုင်ရစေခဲ့တဲ့အရေးပါတဲ့ပြည်နယ်တွေကတစ်ခုပါ။ခုခီးစဉ်တွင်တခြားဘယ်နေရာတွေကိုသွားမယ်ဆိုတဲ့အသေးစိတ်ကိုထရမ့်ကမပြောသေးပေမဲ့လာမယ့်သတင်းပတ်တွေအတွင်းတခြားနေရာအများပြားကိုလည်းသွားမယ်လို့ခန့်မှန်းထားကြပါတယ်။အင်ဒီယားနာပြည်နယ်မှာတော့ထရမ့်နဲ့သူ့ရဲ့ရွေးကောက်ခံဒုတိယသမ္မတမိုက်ဖန်စ်တို့ဟာအင်ဒီယားနာပိုလစ်မြို့ကကာရီယာကုမ္ပဏီရဲ့စက်ရုံကိုသွားဖို့ရှိတာပါ။အလို့ကင်တွေကိုမက္ကဆီကိုနိုင်ငံကိုရွှေ့မသွားဘဲအင်ဒီယားနာမှာပဲဆက်ထားသွားဖို့ကုမ္ပဏီနဲ့ရထားတဲ့သဘောတူညီချက်ကိုအဲ့ဒီမှာတရားဝင်ကြေညာမဲ့သဘောရှိပါတယ်
။ကိုလံဘီယာအစိုးရနဲ့ FARC ဖာကတဘုံအဖွဲ့အကြားမှာ250ကျားပြည်တွင်းစစ်ကိုအဆုံးသတ်ဖို့ရည်ရွယ်တဲ့ငြိမ်းချမ်းရေးသဘောတူစာချုပ်ကိုကိုလံဘီယာကွန်ကရစ်လွှတ်တော်ကဗိုလ်တူးနေမှာအတည်ပြုလိုက်ပါပြီ။အလွတ်တော်မှာထောက်ခံမဲ130ကန့်ကွက်မဲမရှိအတည်ပြုခဲ့တာဖြစ်ပြီးတော့အထက်လွှတ်တော်ကလည်းထောက်ခံမဲ85ကန့်ကွက်မဲမရှိနဲ့အင်္ဂါနေ့ကအတည်ပြုထားပါတယ်။သမရဟောင်းအယ်ဗာရိုဥရီပြေပါတီဝင်လွှတ်တော်အမတ်တွေကတော့လွှတ်တော်နှစ်ရက်စလုံးမှာကန့်ကွက်တဲ့အနေနဲ့ထွက်သွားခဲ့ကြပါတယ်။သဘောတူညီချက်ဟာ FARC အဖွဲ့အထူးသဖြင့်တဘုံကောင်းဆောင်ပိုင်းကိုသိပ်ပြီးအသာပေးလို့နဲ့လို့သမရဟောင်းကဝေဖန်ထားတာပါ။ဒါပြင်အခုပြုပြင်ထားတဲ့သဘောတူညီချက်အသည့်အတီးပြုဖို့ကိစ္စကိုလူတူဆန္ဒခန့်ယူပွဲမလုပ်ဘဲလွှတ်တော်အမတ်တွေကိုပဲလုံးဝအခွင့်အာဏာပေးထားတဲ့အပေါ်မှာလဲဝေဖန်ပါတယ်။ပထမလှုပ်ထားတဲ့သဘောတူညီချက်ကိုအော်တိုဘာလာလူတူဆန္ဒခန့်ယူပွဲမှာပယ်ချခံခဲ့ရတာကြောင့်အပြောင်းအလဲ50ကျော်ပြန်လုပ်ခဲ့ရပါတယ်။အခုလွှတ်တော်ကဒီပူလိုက်တဲ့သဘောတူညီချက်အသေးအရာဆိုရင်6လကြာလုပ်ငန်းစဉ်တစ်ခုအတွင်းမှာ FARC တဘုံအဖွဲ့ဝင် 9,000 ကျော်အနေနဲ့သူတို့ရဲ့လက်နက်တွေကိုအပ်ရမှာပါ။မနက်ဖြန်မှာခေတ်သစ်စတင်ပါပြီလို့ဒီငြိမ်းချမ်းရေးကြိုးပမ်းမှုအတွက် Nobel ဆုရထားတဲ့သမ္မတ Juan Manuel Santos ကပြောလိုက်ပါတယ
်။ Syria နိုင်ငံအလပ်ပိုမျိုးကနေဂျမ်ဖက်ဝါဒီတွေရှင်းသွားတဲ့အထိ Syria တပ်ဖွဲ့တွေကိုဆက်ပြီးအကူအညီပေးသွားမယ်လို့ Russia နိုင်ငံကဒီကနေ့ကတိပြုလိုက်ပါတယ်။ Turkey နိုင်ငံခြားရေးဝန်ကြီး Mevlu Cavusoglu နဲ့ဒီကနေ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ရုရှားနိုင်ငံသားဝန်ကြီးဆာဂီလာဗရော့ဖ်ကအဲ့လိုပြောလိုက်တာပါ။ဆီးရီးယားမှာအပြည့်အသဘောတူညီချက်ရဖို့လိုအပ်တယ်ဆိုတာတန်တမန်နှစ်ဦးသဘောတူကြတယ်လို့လည်းရုရှားနိုင်ငံသားဝန်ကြီးကဆိုပါတယ်။ဆီးရီးယားပြည်ပခမှာရုရှားနဲ့တူရကီဟာစန့်ကျင်ဘက်အဖွဲ့တွေကိုအကူအညီပေးနေကြတာပါ။ရုရှားဟာဆီးရီးယားသမ္မတဘာရှားရဲ့အာဆတ်ကိုအခိုင်အမာထောက်ခံတဲ့နိုင်ငံဖြစ်ပြီးတူရကီကတော့သမ္မတအာဆတ်ကိုအာဏာကဖယ်ရှားဖို့ကြိုးစားနေတာ၅နှစ်ကျော်ကြာပြီဖြစ်တဲ့သဘုံတွေကိုအားပေးထောက်ပံ့နေတာပါ။ရုရှားလေကြောင်းတိုက်ခိုက်မှုအပါအဝင်အလပ်ပိုမြို့မှာဆီးရီးယားရဲ့စီးရေလုဆောင်ချက်တွေကြောင့်တဘုံလက်အောက်နိုင်ငံအရှိပိုင်းကအရသားတွေဘေးကင်းလုံခြုံရေးပေါ်နိုင်ငံတကာကပိုပြီးစိုးရိမ်လာပါတယ်။အာလပ်ပိုမြို့နဲ့တခြားနေရာတွေကတိုက်ခံတဘုံတွေကိုအကြမ်းဖက်ဝါဒီတွေဖြစ်စီးရီးယားဆွေရကတတ်မှတ်ထားပါတယ်
။က ကမ္ဘာရေနံတင်ပို့ရောင်းချသူများအဖွဲ့ OPEC OPEC က2008ခုနှစ်ခရဲကဆိုရင်ပထမဆုံးအကြိမ်ဖြစ်ရေနံထုတ်လုပ်မှုကိုလျှော့ချဖို့သဘောတူလိုက်ပြီးတဲ့နောက်ဒီကနေ့ရေနံဈေးနှုန်းထပ်တက်ပါတယ်။ဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်ဗိုလ်တူးနေကရေနံဈေးနှုန်း10ရာခိုင်နှုန်းလောက်တက်သွားသလိုစွမ်းအင်ကဏ္ဍအစုရှယ်ယာဈေးတွေလည်းတက်သွားပါတယ်။ဒီကနေ့ထပ်တက်တာကြောင့်ရေနံတစီကိုဒေါ်လာ50လောက်ထိရောက်သွားပါပြီ။OPEC အဖွဲ့ရဲ့ရေနံထုတ်လုပ်မှုကိုဒီနေ့စီပိုင်း 1.2 သန်းဒါမှမဟုတ်တကမ္ဘာလုံးထုတ်လုပ်မှုရဲ့တရာခိုင်နှုန်းလောက်အလျော့နဲ့စီပိုင်း 32.5 သန်းထိရှော့ထုတ်သွားမယ်လို့အီရန်ရေနံဝန်ကြီးကပြောထားပါတယ်။ OPEC အဖွဲ့ဝင်မဟုတ်တဲ့နိုင်ငံတွေလည်းရေနံရှော့ထုတ်ဖို့ပြောမယ်လို့ Vienna မြို့မှာဗိုလ်တူးနေ့ကအစည်းအဝေးမလုပ်ခင် Saudi Arabia စွမ်းအင်ဝန်ကြီးကပြောပါတယ်။OPEC အဖွဲ့ဝင်မဟုတ်တဲ့ Russia နိုင်ငံကတရက်ကိုစီပိုင်း 3 သန်းရှော့ထုတ်မယ်လို့သဘောတူထားပါတယ်။ရေနံဈေးနှုန်းကိုတစီကို55ဒေါ်လာကနေဒေါ်လာ60ကြားရှိကျင်တယ်လို့ OPEC ကပြောပါတယ်။အဲ့ဒီဈေးနှုန်းနဲ့ဆိုရင်လိုခဲ့တဲ့နှစ်နှစ်အတွင်းတစီကိုဒေါ်လာ50အောက်အထိမကြာခဏကျသွားတာကြောင့်အထိနာခဲ့ရတဲ့ရေနံအပေါ်အဓိကမိခိုနေတဲ့နိုင်ငံတွေရဲ့စီးပွားရေးပြန်ကောင်းလာဖို့အထောက်အကူဖြစ်မယ်လို့ OPEC အဖွဲ့ကပြောပါတယ်ရှင်။
UAE American အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့ဂျာတာပရိညာဘက်တရုံတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့စင်ကာပူမှာရောက်နေတဲ့မြန်မာနိုင်ငံပြည်သားစုတွေနဲ့တနားရီကြော်ကြားတွေ့ဆုံပြီးမြန်မာပြည်နဲ့ဆိုင်တဲ့ကိစ္စရပ်ပေါင်းစုံကိုပြောဆိုဖြေကြားသွားပါတယ်။ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလရွေးကောက်ပွဲမှာစင်ကာပူရောက်မြန်မာနိုင်ငံသားတွေတက်တက်ကြွကြွပါဝင်ခဲ့ကြတဲ့ပေါ်ကျေးဇူးတင်ကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်။ဒီမတိုင်ခင်ကတည်းကစင်ကာပူနိုင်ငံကသူ့ကိုဂုဏ်ပြုပြီးအမည်ပေးထားတဲ့တက်ခွာပန်းကိုဒေါက်ဆန်းစုကြည်သွားကြည့်ပါတယ်။Pavilion under Aung San Suu Kyi လို့အမည်ပေးထားတဲ့တက်ခွာပန်းဟာ Pavilion under Josephine Van Briero ဆိုတဲ့တက်ခွာပန်းနဲ့ Bandar Varu Fuchsia တက်ခွာပန်းနှစ်မျိုးပေါင်းစပ်ထားတဲ့တက်ခွာပန်းပါစင်ကာပူနိုင်ငံဟာ2009ခုနှစ်မတ်လတုန်းကလည်းအဲ့ဒီအချိန်ကအစ်စိုးရဝန်ကြီးချုပ်ဖြစ်သူဦးသိန်းစိန်ကိုဂုဏ်ပြုပြီး Dandro BM သိန်းစိန်ဆိုတဲ့တက်ခွာပန်းနာမည်ပေးခဲ့ပါသေးတယ်စင်ကာပူဟာပြည်ပကထင်ရှားတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့တက်ခွာပန်းအမည်တွေပေးလို့ရှိပြီးအဲ့ဒီအထက်မှာတောင်အာဖရိကသမ္မတဟောင်း Nelson Mandela လည်းပါဝင်ပါတယ်ဒေါက်ဆန်းစုကြည်ဟာစင်ကာပူနိုင်ငံရဲ့အကျင့်ပြအဂတိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းဒီကနေ့တွားလည်လာပါတယ်။ဒေါက်ဆန်းစုကြည်စင်ကာပူရောက်နေတဲ့ဒီကနေ့မှာပဲမြန်မာနိုင်ငံသားတွေဗီဇာကြိုလျှောက်ဆရာမလို့ပဲစင်ကာပူနိုင်ငံကိုဝင်ရောက်ခွင့်ဆိုင်ရာသဘောတူညီချက်စပြီးအသက်ဝင်ပါတယ်။မြန်မာနိုင်ငံနဲ့တခြားအာဆီယံအဖွဲ့ဝင်တနိုင်ငံချင်းစီအကြားဗီဇာကင်းလွတ်ခွင့်သဘောတူညီချက်အရနေထိုင်ခွင့်ပေးတဲ့ရက်ပေါင်းမှာစင်ကာပူကအများဆုံးဖြစ်ပြီးတစ်ချိန်ကိုရက်30အထိခွင့်ပြုထားတာပါ။အခုဆိုရင်အာဆီယံဖွဲ့ဝင်နိုင်ငံတွေကမြန်မာနိုင်ငံနဲ့ဗီဇာကင်းလွတ်ခွင့်ဆိုင်ရာသဘောတူညီချက်ရဖို့မလေးရှားတနိုင်ငံပဲကြံပါတော့တယ်
။ရခိုင်ပြည်နယ်မောင်တော်ဒေသမှာဖြစ်ခဲ့တဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဒီကနေ့ရက်စွဲနဲ့သမရဦးထင်ကျော်ကဖွဲ့စည်းလိုက်ပါတယ်။ကော်မရှင်ကိုဒုတိယသမရတက်ဦးမြင့်ဆွေကဥက္ကဋ္ဌဖြစ်ဆောင်ရွက်ပြီးတော့အဖွဲ့ဝင်12ဦးပါဝင်ပါတယ်။မောင်နှံဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်ပြီးဖြစ်ပွားရတဲ့နောက်ခံအခြေအနေတွေနဲ့အဖြစ်မှန်ပေါ်ပေါက်စေဖို့စုံစမ်းစစ်ဆေးပြီးနောက်မှာဒီလိုမျိုးထပ်မဖြစ်စေဖို့နဲ့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးဆောင်ရွက်တာမှာနိုင်ငံရဲ့တည်ဆဲဥပဒေလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့တာဟုတ်မဟုတ်ဆိုတာတွေကိုစစ်ဆေးသုံးသပ်ပြီးအကြံပြုတင်ပြနိုင်ဖို့အတွက်ဒီကော်မရှင်ကိုဖွဲ့လိုက်တယ်လို့သမရရဲ့အမိန့်ကြော်ညာစာထဲမှာဖော်ပြထားပါတယ်မောင်နှံဒေတာအခြေအနေနဲ့ပတ်သက်ပြီးပြည်တွင်းကရောပြည်ပကပါဝေဖန်တာနဲ့ PRP ပြောဆိုတာတွေရှိနေချိန်မှာပဲဒီကော်မရှင်ကိုဖွဲ့စည်းလိုက်တာပါကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးတီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တခုဖွဲ့စည်းပြီးတော့စုံစမ်းစစ်ဆေးဖို့တိုက်တွန်းထားတာပါအခုလိုဒုတိယသမရဦးမြင့်ဆွေကိုဥက္ကဋ္ဌထားပြီးဖွဲ့လိုက်တဲ့ကော်မရှင်အပေါ်ပြည်ရင်းပြည်ပကတုံ့ပြန်ချက်တွေကိုတော့ချက်ချင်းထွက်မလာသေးပါဘူးကော်မရှင်အနေနဲ့စုံစမ်းစစ်ဆေးမှုအစီရင်ခံစာကိုနောက်နှစ်လအကြာ2019ခုနှစ်ဇန်နဝါရီလ31ရက်နေ့အရောက်သမရကိုတိုက်ရိုက်အစီရင်ခံတင်ပြရမယ်လို့သမရရဲ့အမိန့်ကြော်ညာစာထဲမှာဖော်ပြထားပါတယ်ရှင်
။ထိုင်းနိုင်ငံရဲ့ဘီရင်တိဖြစ်အင်ရှစ်ဇန်မဟာဝဇီရလောင်ကွန်းကိုတင်မြှောက်ဖို့လုံထုံးလုံနည်းအရလုပ်ရတဲ့လုပ်ငန်းစဉ်ကိုဒီကနေ့စတင်လိုက်ပါပြီ။အစဉ်အယလှုပ်ဆောင်ရတာတွေဒီကနေ့ပြီးသွားပြီးအင်ရှစ်ဇန်ဝဇီရလောင်ကွန်းအနေနဲ့ဘီရင်အဖြစ်ခံယူဖို့ထိုင်းထိပ်တန်းတာဝန်ရှိသူတွေကဖိတ်ကြားပြီးတဲ့နောက်လုံထုံးလုံနည်းအရအနာလွှဲပြောင်းတဲ့အလွှဲပြောင်းလုပ်ငန်းစဉ်ကိုဒီကနေ့စလုပ်တာပါ ကွယ်လွန်သူဘယင်ကြီးဘူမိဘောအဒူလီယာဒက်ကိုဆက်ခံမဲ့အင်ရှေ့ဇန်ဝစီရလောင်ကွန်းကိုထိုင်းချက်ဂရီမင်းဆက်ရဲ့ရာမာ9ဘယင်အဖြစ်အမည်ပေးတင်မြှောက်ကြမှာပါချက်ဂရီမင်းဆက်ဟာ1982ခုနှစ်ကတည်းကထိုင်းနိုင်ငံကိုအုပ်စိုးလာတာပါထိုင်းလူထုကချစ်ခင်မြတ်လို့ကြီးညိုကြတဲ့ထိုင်းဘယင်ကြီးဘူမိဘောဟာအသက်80အရွယ်အောက်တိုဘာလ23ရက်နေ့ကနှစ်ရွာဆန်သွားတာပါအခုအင်ရှေ့ဇန်ဝစီရလောင်ကွန်းကတော့သူ့ခမည်းတော်လောက်လူကြိုက်မများလာပါဘူးသူဟာဘယင်ကြီးဘူမိဘောရဲ့တဦးတည်းသောသားဖြစ်ပြီးဘယင်ကြီးကိုဆက်ခံမဲ့သူဖြစ်1982ခုနှစ်ကတည်းကရထားတာပါထိုင်းနိုင်ငံရဲ့ဘယင်မှာအုပ်ချုပ်ရေးလုပ်ပန်ခွင့်အာဏာကတော့သိရှိလာတာမဟုတ်ပါဘူးကွယ်လွန်သူဘယင်ကြီးရဲ့ကျွင်းကျန်တဲ့ရုပ်အလောင်းကိုအခမ်းအနားနဲ့မိသားစုမှာဖြစ်ပြီးနောက်နှစ်ထဲကျမှာပဲအဲ့ဒီအခမ်းအနားကိုလုပ်မယ်လို့ခန့်မှန်းထားပါတယ်အဲ့ဒီအခမ်းအနားပြီးမှပဲအင်ရှေ့ဆန်ဝစီရလောင်ကွန်းနန်းတက်ပွဲအခမ်းအနားကျင်းပမှာဖြစ်ပါတယ်
တောင်ကိုရီးယားသမ္မတပတ်ကွန်ဟီရဲ့ဖခင်ကွယ်လွန်သူအာဏာရှင်ဟောင်းပတ်ချွန်ဟီမွေးဖွားရနေအိမ်ကိုမီးရှို့ခဲ့တဲ့မျိုးသားတစ်ယောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းကိုတောင်ကိုရီးယားရဲတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံတောင်ပိုင်းဂူမီမြို့မှာဒီကနေ့ကြာသပတေးနေ့မှာမီးရှို့မှုဖြစ်ပွားတာပါ။သမ္မတပတ်ကွန်ဟီအနေနဲ့သူ့ရဲ့အရင်းနှီးဆုံးမိတ်ဆွေတစ်ယောက်ကိုအစိုးရအပေါ်ဩဇာလွှမ်းမိုးခွင့်ပြုပြီးစီးပွားရေးလုပ်ငန်းတွေအတွက်ငွေကြေးအကျိုးအမြတ်ရယူခွင့်ပြုခဲ့တယ်ဆိုပြီးတော့သမ္မတရာထူးကနေဖယ်ရှားဖို့ကိုပါလီမန်အတွင်းဖိအားပေးတာတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲ။အခုလိုသူဖခင်ရဲ့မွေးရဲ့နေအိမ်မိရှုပ်ခံခဲ့ရတာပါ။တန်နေချီတဲ့တောင်ကိုရီးယားနိုင်ငံသားတွေကလည်းသမ္မတပတ်ကိုဟင်းနှုတ်ထွက်ပေးဖို့ကိုပြီးခဲ့တဲ့လအတွင်းကဆန္ဒပြခဲ့ကြပါ။အခုမိရှုပ်မှုကြောင့်ခီးတဲ့တွေကိုပြာခံဖြစ်ပြသထားတဲ့နေအိမ်တွေတဲကအ ਨੇ ဆုံးအိမ်တလုံးအကြီးကျယ်ထိခိုက်ပျက်စီးခဲ့တယ်လို့ရဲတပ်ဖွဲ့တွေကပြောပါတယ်။ကွလွန်သွားပြီဖြစ်တဲ့အာနာရှင်သမ္မတဟောင်းပတ်ချွန်ဟီးရဲ့နေသူဇနီးဝတ်ပြုတဲ့ခမ်းမကတော့လုံးဝမီးလောင်ပျက်စီးသွားတဲ့အကြောင်းကိုယွန်ဟပ်သတင်းအေဂျင်စီကဖော်ပြထားပါတယ်။
ရမုံငွေသာတိုးမြောက်ဘူးဆိုရင်2030ပြည့်နှစ်အရောက် HIV ရောဂါပိုးကူးစက်တဲ့ဆယ်ကျော်သက်အရေအတွက်60ရာခိုင်နှုန်းထိတိုးလာနိုင်တယ်လို့ကုလသမဂ္ဂကလေးမျိုးရမုံငွေအဖွဲ့ UNICEF ကခန့်မှန်းလိုက်ပါတယ်ရောဂါပိုးကူးစက်တဲ့အရေအတွက်ဟာ2015မှာ2သိန်းခွဲကနေနောက်4သိန်းထိတိုးနိုင်တယ်လို့ UNICEF ကပြောပါတယ်ခင်ဗျာ
ကြာသပတေးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးတော့ဆန်းစုကြည်ရဲ့စင်ကာပူဒုတိယနေ့ခီးစဉ်အကြောင်းကိုပြောပြပါမယ်ရှင်ငင်းချရင်နဲ့ဖွံ့ဖြိုးတိုးတက်ရေးအခြေအနေပေါ်မှာအတိုင်းအတာတစ်ခုအထိအာရကျဉ်တဲ့အကြောင်းနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောပါတယ်တိုက်ပွဲတွေဖြစ်လာနေတဲ့အပေါ်မှာစိုးရိမ်ကြောက်ရွံ့နေမှာမဟုတ်ဘဲနဲ့ငင်းချိုင်းရေလုပ်ငန်းစဉ်ကိုရှေ့တိုးဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းစင်ကာပူရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာပြောခဲ့တာပါဒေါအောင်ဆန်းစုကြည်ရဲ့စင်ကာပူနိုင်ငံဒုတိယနေ့ခီးစဉ်ဆိုင်ရာသတင်းဆောင်ပါကိုတော့မတ်တင်ကီထိုက်ကစူးစီးတင်ပြပေးထားပါရှင
်မြန်မာအစိုးရသက်တမ်း6လတွင်းမှာငင်းချိုင်းရေနဲ့ဖွံ့ဖြိုးရေးကိုဦးစားပေးလုပ်နေပြီးအားရကျေနပ်တယ်လို့နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကစင်ကာပူကမြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်ပါတယ
်တခုကတော့ပြည်တွင်းငင်းချရင်နောက်တစ်ခုကတော့ကျမတို့ရဲ့ဖွံ့ဖြိုးတိုးတက်ရေးပါပဲဒီနှစ်ခုကဘယ်လို့မှခွဲခြားလို့မရပါဘူးငင်းချရင်မရှိဘဲနဲ့တိုးတက်ရေးဆိုတာလည်းရေရှည်ကျမတို့ထိန်းထားလို့မရဘူးတိုးတက်မှုမရှိဘဲနဲ့လည်းငင်းချရင်ဆိုတာဟာအမြဲခိုင်မာမယ်လို့ကျမတို့အာမခံလို့မရဘူးဒါကြောင့်ဒီနှစ်ခုကိုကျမတို့အလေးထားပြီးတော့ဒီပိုင်းနဲ့တည်းလုပ်နေတာဖြစ်ပါတယ်အတိုင်းတာတစ်ခုချီတော့ကျင်းတ်တယ်ဒါပေမဲ့ဘရောမှာကျမတို့ကတော့အပြည့်အဝကျင်းတ်မှာမဟုတ်ပါဘူ
းနိုင်ငံရှိမြောက်ပိုင်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့တိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာပဲငင်းချမ်းရဲ့အတွက်ရှစ်တိုးလှုပ်ဆောင်သွားမယ်လို့လဲနိုင်ငံတော်အထက်မြင့်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပြောပါတယ
်ဒီတိုက်ပွဲတွေဟာကျမတို့နိုင်ငံမှာဖြစ်နေတာကြားလှပါပြီအဲ့ဒီတိုက်ပွဲဖြစ်တိုင်းကြောက်နေလို့ရှိရင်ကျမတို့အစရေအစပြီးတော့27ပြန်ပင်တော့လှုပ်ပါမဟုတ်ပါဘူးကျမတို့အနေနဲ့ဒီလိုတိုက်ပွဲတွေဖြစ်လို့ကို21ပင်လုံးလုံးညီလာခံကြီးဘလောက်လိုအပ်လဲဆိုတာကိုရှင်းရှင်းရှင်းလင်းလင်းမြင်ရမှာဖြစ်ပါတယ်။ဒါကြောင့်ကျမတို့ထပ်ပြီးတော့စူးစမ်းမယ်။ပို့ပြီးတော့စူးစမ်းမယ်။ကျမတို့အခြေခံအားဖြင့်တော့ဒီလိုအချင်းချင်းကြားမှာတိုက်ပွဲတွေမကျေနပ်မှုတွေမယုံကြည်မှုတွေဖြစ်ပွားနေတာဟာကျမတို့သမိုင်းမှာအချင်းချင်းကြားနားလည်မှုမယူနိုင်လို့ပါပဲ။နားလည်မှုမရှိဘဲနဲ့ဘလို့မှငြိမ်းချမ်းရေးရနိုင်မှာမဟုတ်ပါဘူးဒီဟာအတွက်ကျမတို့ကြိုးစားရမှာဖြစ်ပါတယ
်စင်ကာပူမှာရောက်ရှိနေတဲ့မြန်မာ9000လောက်တက်ရောက်ခဲ့ကြတဲ့တွေ့ဆုံပွဲမှာတော့တက်ရောက်လာသူတွေရဲ့မိကွန်းနေလဲဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်မြန်မာနိုင်ငံတွင်လက်တလောလူလူကြားစိုးရိမ်နေကြတဲ့တဲ့ငယ်မဒိန်းမှုတွေကိုထိထိရောက်ရောက်ကင်တွယ်နိုင်ဖို့အတွက်တရားဥပဒေကြောင့်အရတယ်မဟုတ်ဘဲလူမှုရေးရှုထောင့်ကပါအပြေရှားဆောင်ရွက်ဖို့လိုအပ်တယ်လို့ဒေါအောင်ဆန်းစုကြည်ကထောက်ပြပါတယ် နောက်ကလေးငယ်တွေကိုမိဘတွေအပြင်ရက်ရွာအတိုင်းအဝိုင်းကပါဝိုင်းဝန်းစောင့်ရှောက်ဖို့လဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းပါတယ်။အစိုးရတစ်ကိုအနှောက်အယှက်အဟန့်တားတွေရှိနေပြီးဒါတွေကိုအစိုးရတစ်ကဘယ်လိုကင်တွယ်မလဲပြည်သူတွေကဘယ်လိုပါဝင်ရမလဲဆိုတဲ့မေးခွန်းကိုတော့ဒေါအောင်ဆန်းစုကြည်ကအခုလိုဖြေပါတယ
်။ပထမအုံးဆုံးအနေနဲ့ဘေးဆိုင်နေတည်တယ်ဆိုတာသိတာကိုကဒါအကူအညီတစ်ခုပဲ။ဒါတော့ဘေးဆိုင်နေတည်နေလို့ရှင်ကိုဆိုင်နေတဲ့ကိုပြန်တည်လိုက်ပေါ့။မန်ကန်နဲ့နောက်ဆုံးကျတော့နားမယောင်မှုပါပဲ။ဘယ်သူကဘာဆိုင်မဲ့တည်တည်ကျမတို့ပြည်သူပြည်သားတွေနားမယောင်လို့ရှိလို့ရှင်ကျမတို့နားညိတာသာရှိမယ်တခြားပြဿနာတော့မရှိပါဘူးလို့ပြောပြရစေ
။စင်ကာပူနိုင်ငံခီးစဉ်ပထမရက်မှာပဲဒေါအောင်ဆန်းစုကြည်ကမြန်မာနိုင်ငံကနောက်နှစ်20အတွင်းစင်ကာပူကိုကြော်တက်မယ်လို့ပြောဆိုခဲ့တဲ့အပေါ်ဒေတာရင်းမှာသတင်းကြီးဖြစ်ခဲ့သလိုမြန်မာနိုင်ငံတွင်းမှာလည်းလူပြောသူပြောများခဲ့ပါတယ
်။အန်တီဆီလူနေဖြင့်မြန်မာသည်နောက်နှစ်20အတွင်းစင်ကာပူမှီရမည်လို့ပြောကြသည့်အတွက်များစွာအားရမိပါသည်တဲ့။ကျွန်တော်တို့ပြည်သူပြည်သားများအနေဖြင့်မြည်သည့်အခန်းကဏ္ဍမှာပါဝင်နိုင်မည်ကိုသိခွင့်ရကြင်ပါသည်ခင်ဗျားတဲ့။ကျမပြောတာအနည်း20အတွင်းစင်ကာပူကိုမှီရမည်လို့ပြောတာမဟုတ်ပါဘူး။စင်ကာပူကိုကြော်ရမည်လို့ပြောတာပါ
။မြန်မာနဲ့စင်ကာပူတာမန်နိုင်ငံကူးလက်မှာကိုင်ဆောင်သူတွေအတွက်ရက်30ဗီဇာကင်းလွတ်ခွင့်ကလည်းဒီကနေ့မှစတင်တက်ရောက်ပါတယ်။စင်ကာပူဗီဇာကင်းလွတ်ခွင့်ကတော့ထူးခြားတဲ့ဖြစ်စဉ်ဖြစ်တယ်လို့မြန်မာစီးပွားရေးလုပ်ငန်းရှင်တို့ဖြစ်တဲ့ဒေါက်တာဆုထွန်းကပြောပါတယ
်။ရေပတ်တွေမကပါဘူး။စီးပွားရေးလုပ်တဲ့အများစုကကျွန်တော်တို့ပမာနိုင်ငံဆိုရင်စင်ကာပူမိကိုပြီးလောက်ကင်နေရတာပေါ့သူကြီးဗန်နဲ့ပတ်သက်ဗန်ကင်းနဲ့ပတ်သက်အဲတော့ပြတော့ကျွန်တော်တို့အခုလိုဗီဇာမလိုတဲ့အတွက်ကြောင့်မလို့ဒီဝါးရေးဒွားလာလောက်ကင်တဲ့လူတွေကလည်းပို့ပြီးအဆင်ပြေတယ်အလဲပတ်နဲ့ဆေးကုတဲ့လူတွေအတွက်အဆင်ပြေတဲ့အတွက်ကြောင့်မို့ဒါတော့လေသူကြာကြာပြောလို့ရတဲ့အချက်အချက်ဖြစ်ပ
ါနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုအတိအကဖိတ်ခေါ်ခဲ့တဲ့စင်ကာပူနိုင်ငံခီးစဉ်ဒုတိယနေ့မှာတော့ဒေါအောင်ဆန်းစုကြည်ကစင်ကာပူခေတ္တသမ္မတဂျိုးဆက်ဖီလေးနဲ့တွေ့ဆုံခဲ့တယ်လို့စင်ကာပူဝိုင်းရင်ဝန်ကြီးဂိုချောက်တောင်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါ့အပြင်ကမ္ဘာမှာအဂတိလိုက်စားမှုအ ਨੇ ဆုံးနိုင်ငံတစ်ခုဖြစ်တဲ့စင်ကာပူနိုင်ငံရဲ့အကျင့်ပြက်အဂတိလိုက်စားမှုစုံစမ်းစစ်ဆေးရေးဌာနကိုလည်းတွားရောက်လေ့လာပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်ကိုဂုဏ်ပြုတဲ့တစ်ခွာပန်းအမည်ပေးပွဲကိုလည်းတက်ရောက်ပါတယ်။စင်ကာပူ Botanic Garden က National Orchid Garden မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကိုဂုဏ်ပြုအထိမ့်အမှတ်ဖြစ်နေစိုက်ပျိုးထားတဲ့တစ်ခွာဘင်ကိုတော့ Papi Leonanda အောင်ဆန်းစုကြည်လို့အမည်ပေးထားပါတယ်ရှင
်။မတင်ကိထိုက်ပြပြခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ကနေအခုကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းရဲ့ရခိုင်ခီးစဉ်ဘက်ကိုအလှည့်ပေးပါဦးမယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဟာဒီကနေ့ရခိုင်ပြည်နယ်အရေးကူညီနေတဲ့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေ INGO တွေနဲ့တွေ့ဆုံဆွေးနွေးပြီးကူညီထောက်ပံ့ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့မွတ်စလင်ရခိုင်ကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာတောက်ကြာနေ့ရခိုင်ပြည်နယ်ခီးစဉ်မစတင်မီမှာဒီကနေ့ရန်ကုန်မြို့မှာနိုင်ငံတကာအစိုးရမဟုတ်တဲ့ INGO အဖွဲ့အစည်းတွေနှစ်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်း INGO အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတဲ့အခြေအနေကိုရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်းကအခုလိုပြောပါတယ်
အပြင်ကတော့အခုဒီမောင်တော့မှာဖြစ်နေတယ်ဗျာနော်ရခိုင်နယ်ပိုင်းမောင်တော့မှာဖြစ်နေတဲ့ပုံမှာဒါ NGO INGO ဖွဲ့တွေနဲ့ဗျာနော်ဒါဖက်လူအဖွဲ့အစည်းတွေကိုထောက်ပံ့နေပေးနေတာမှာဒီပုံစံမျိုးနဲ့ပေးတယ်ဘာတွေဟာအရာတင်တယ်ဘာတွေဟာပါဖြစ်နေတယ်အဲ့ဒီပုံမှာတော်တော်လေးဆွေးနွေးကြပါတယ်ဟုတ်ကဲ့ဟိုသူတို့နဲ့ပေးလို့ဆွေးနွေးတာတော့သူတို့ကနှစ်ဖက်မြတ်မြတ်တက်တာ 50-50 ပေးတယ်ဆိုတော့သူတို့ဆွေးနွေးတော့တာပါ
အဲ့ဒီနောက်မှာတော့ရခိုင်လူမှုအဖွဲ့အစည်းအားကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးတဲ့အချက်တွေကိုဒေါ်စောခင်တင်းကအခုလိုဆက်ပြောပါတယ
်။ရခိုင်ဝန်ကြီးနဲ့ရခိုင်လူကြီးတွေလာတွေ့ပါတယ်။တိုင်းရင်းသားဖြစ်မှုမဖြစ်မှုနိုင်ငံသားဖြစ်မှုမဖြစ်မှုနောက်ပြီးတော့ရှင်းရှင်းကုနဲ့ဥပဒေမှာပါတဲ့အရေးကြီးတဲ့အကြောင်းအရာတွေဒါတွေပေါ်မှာအများကြီးဆွေးနွေးကြပါတယ်။ဟုတ်ကဲ့။သူတို့ကျင်းပေါ်တိုင်းကတမီဒီယာတွေရဲ့ထုတ်ဖောက်ဝင်ရောက်မှုအပေါ်မှာရခိုင်တွေရဲ့ခံစားရချက်တွေဒါတွေကိုဖြစ်အောင်ဒါကိုဘယ်လိုလုပ်တင်နေအဲ့ဒါမျိုးတွေတိုက်တွန်းဆွေးနွေးတာအများကြီးပါပါတယ်ရှင်ဟုတ်ကဲ့
ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်ကိုယ်စားလှယ်တွေနဲ့တွဲဆုံဆွေးနွေးတဲ့အခြေအနေကိုတော့ဒီတွဲဆုံပွဲကိုပါဝင်တက်ရောက်ခဲ့တဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကဦးကျော်စိုးအောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာအဓိကလူမျိုးစုနဲ့စုစိတ်ဝင်စားစရာနေထိုင်နိုင်ရေးကိုပဲဦးစားပေးပြီးတော့ဆွေးနွေးကြတယ်ဆွေးနွေးကြတယ်ဆိုတာကလူငယ်ပိုင်းကနေစပြီးတော့ကျွန်တော်တို့ဒီနှစ်ပတ် community ကိုဦးစားပေးပြီးတော့ကျွန်တော်တို့ဆွေးနွေးပွဲလုပ်တာတို့စာကြည့်တဲ့တူတောင်တာတို့ဟိုကျွန်တော်တို့အောက်ခြေအစင်းအိုနတ်ပက်ကွန်မြူနတီအနေခေါ်ပြီးတော့ကျင်းနေမှုလုပ်ကြတာရခိုင်နဲ့မှာရောရန်ကုန်ခေါ်ပြီးရောသက်ဆိုင်ရခိုင်မှာရှိတဲ့မျိုးနေတိုင်းမှာရောအဲ့ဒီတိုင်းတို့ကိုကျွန်တော်တို့ကအစိုးလဲကြည့်တယ်ဒီကိုဖီအန်ကွန်မြူနတီကလည်းအဲ့ဒါကိုတော်တော်လေးသဘောကျပြီးပေါ်တယ်ဒီရခိုင်ဘက်ကလည်းတော်တော်ကြီးကိုကျွန်တော်တို့ဥစားပြီးပြီးတော့အဲ့ဒါကိုဂါတာရင်းတို့ကိုဒီလိုကိုကျွန်တော်တို့ကဆွေးပြေးခဲ့ပါတယ်ခင်ဗျာ
ကိုဖီအာနာရဲ့ကိုရဲ့ကြာမြင့်မဲ့မြမပြီခီးစင်မှာတော့မနက်ဖြန်ဆိုရင်ရခိုင်ပြည်နယ်ကိုတွားရောက်มาဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုရောက်ရှိစင်မှာစစ်တွေမြို့မှာရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွဲဆုံမှုရှိတယ်လို့လက်ရှိပြည်ပခဖြစ်ပွားရာဘိုးသီးတော်မောင်းတော်နဲ့အခြားမြို့တွေဖြစ်တဲ့မြေပုံမြောက်ဦးမြို့တွေကိုလည်းတွားရောက်มาဖြစ်ပါတယ်။ရခိုင်ပြည်နယ်ခီးစင်မှာတော့ရခိုင်လူမှုအဖွဲ့အစည်းတွေကကိုဖီအာနာဦးဆောင်တဲ့အကြံပေးကော်မရှင်နဲ့တွဲဆုံမှာမဟုတ်ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။ဒီလ9ရက်နေ့မှာတော့နေပြည်တော်မှာနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံဖို့စီစဉ်ထားပြီးမပြန်ခင်တရက်မှာရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲကျင်းပမှာလည်းဖြစ်ပါတယ်
။ကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်ရဲ့ရခိုင်ခရီးစဉ်အကြောင်းကိုကိုမိုးစောပြောပြသွားတာပါ။အခုရန်ကုန်မြို့ကကားစည်းခွက်ဘက်ကိုအလှည့်ပေးပါအောင်မရှင်။စီဝါရီမြို့တော်ဖြစ်တဲ့ရန်ကုန်မှာကားတင်သွင်းခွင့်မူဝါဒတည်ကြောင်းတနိုင်ငံလုံးကကားစည်းကိုအပေါ်မှာရိုက်ခတ်မဲ့အလားအလာတွေရှိနေပါတယ်။မော်ဒန်နိတ်နဲ့ကားမျိုးစားတွေကိုတင်သွင်းခွင့်မပြုတော့တဲ့အတွက်ကားတွေကိုအရင်လိုအလွယ်တကူမဝယ်နိုင်ကြတော့မှကိုလည်းစိုးရိမ်နေကြတာပါ။ကားတင်သွင်းခွင့်မူဝါဒတည်တဲ့ပတ်သက်လို့စီဝါရီလောကသားတွေရဲ့အမြင်ကို VOA မြန်မာပိုင်းသတင်းတောက်ကိုကောင်းစံဟိန်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
2019ခုနှစ်အတွက်မော်တော်ယာဉ်တင်သွင်းခွင့်ပြုမဲ့မော်ဒယ်အမျိုးအစားကိုတက်မှတ်လိုက်တဲ့အချိန်မှာတော့မြန်မာနိုင်ငံရဲ့ကားစည်းကွက်ကိုလှုပ်ခတ်စေခဲ့ပါတယ်။2019ခုနှစ်အတွက်မော်တော်ယာဉ်တင်သွင်းခွင့်ကိုတော့မော်တော်ယာဉ်ကြီးကြပ်ရေးနဲ့တက်ဆိုင်တဲ့ကော်မဏီကမနေ့ကထုတ်ပြန်လိုက်တာပါ။ထုတ်ပြန်ချက်အရ2019ဇန်နဝါရီတရက်နေ့ကစတင်ပြီး2017ကနေ2014မော်ဒယ်တွေအထိကားတွေကိုစလစ်ကပ်ပြီးမှတင်သွင်းခွင့်ရှိပါမယ်။2015မှ2019မော်ဒယ်အထိကားတွေကိုတော့စလစ်မလိုပဲ free ပါမယ့်ဖြစ်တင်သွင်းခွင့်ရှိတော့လဲဘယ်မော်ဒယ်မျိုးတွေကိုသာတင်သွင်းရမှာပါ။ဆိုလိုတာကတော့အခုလက်ရှိ 1300cc ကားတစ်စီးကိုအခုအချိန်မှာ120ကျော်နဲ့ဝယ်ယူနိုင်ပေမဲ့လာမယ့်နှစ်မှာတော့စလစ်စီးနဲ့ထည့်ပေါင်းရင်300ကျော်လောက်ကျသင့်မှာဖြစ်ပါတယ်။အစိုးရရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးမော်တော်ယာဉ်ပြန်ပြူရောင်းချရေးနဲ့ထုတ်လို့ရအသင်းဥက္ကဋ္ဌဒေါက်တာစိုးထွန်းကအခုလိုတုံ့တက်လိုက်ပါတယ်
။လက်ရှိပေါ့နော်ဒါမရေရထုတ်ပြန်လိုက်တဲ့2019ကားတင်ခွင့်မူဝါဒအရာပေါ့နော်။ဘာဖြစ်လာလဲဆိုရင်ကျွန်တော်ကတူးချင်းတင်နေတဲ့ကားတွေကိုဆိုတာ2015 16 19 3နှစ်ပေါ့နော်။ဘယ်မောင်းမဲ့တင်ရမယ်ပါတာပေါ့။ဘာလို့ကြောင့်မလို့လူရင်းတင်တဲ့ကားတွေအနေနဲ့ဈေးတက်သွားမှာเนาะအတူပြီးတော့အဲကားတွေကတော့ဒီ300နေပြီးတော့300တန်ကားပေါ့เนาะအဲကားတွေကတော့ကျွန်တော်ဈေးတက်သွားတဲ့အနေဒါရှိတယ်။အဲဆလစ်ကက်ကားတွေလည်းအရင်တော့ကျတော့ဒီကျွန်တော်ဒီနှစ်က2006ကနေစပြီးတင်သွင်းပြုလာတယ်။နောက်နေ့က2017ကနေပြီး2014ခုနှစ်ဖြစ်တယ်ပေါ့เนาะအဲ့လိုမြင်တဲ့အကြောင်းမလို့ဆလစ်ကက်ကားတွေအနေနဲ့ကလည်းဈေးတက်သွားမှာနေတာပေါ့เนาะဟိုချုပ်ပြီးပြောမယ်ဆိုရင်တော့ကားဈေးတက်မှာနေတာရှိပါတယ်။
ပြည်ပမှာကားတင်သွင်းရောင်းချနေတဲ့ကိုထွတ်ထိတ်ကတော့ဇင်ခံကားမျိုးမဟုတ်ဘဲလူအများအသုံးပြုနိုင်တဲ့1300cc စီးစားတက်တာတဲ့ကားမျိုးတွေကိုတော့ချွန်းချက်အနေနဲ့စလစ်မကက်ရဘဲတင်သွင်းခွင့်ပြုစီလိုတယ်လို့ဆိုပါတယ
်ကားပိတ်တာကလည်းမှန်ပါတယ်ဒါပေမဲ့ရန်ကုန်ကအဓိကပါပဲကျန်တဲ့ပြည်နယ်တွေတိုက်တယ်မှာလည်းကားကတော့လူအချက်ရှိနေအောင်ပါပဲလေအဲ့တော့ 1.3 ကားလေးပေါ့ဒီ 1300cc လေးပေါ့လေဒီစလစ်မကက်ရဘဲနဲ့တင်သွင်းခွင့်ပြုတာမျိုးချွန်းချက်အနေနဲ့ပေးမလားပေါ့အဲ့မျိုးလေးစဉ်းစားပြီးလို့ရမယ်ဆိုရင်တော့ဒါပြည်သူအများစုအနေနဲ့လည်းအဆင်ပြေမယ်နဲ့တူတယ်ဒီတစ်ဖက်ကပေါ့စင်ခံကားဒီတိန်းဒီ900 600 1000စသဖြင့်ပေါ့အဲ့လိုကားမျိုးကိုအခွန်တင်ကြတာတွေပါရတပိုင်းပေါ့တမန်ပြည်သူအများစုစီးလို့ရတဲ့တရားကျော်ဒန်ကားလေးကိုနည်းနည်းလေးတခုပေါ့ပြန်ပြီးစဉ်းစားပေးမယ်ဆိုရင်တော့ပိုအဆင်ပြေမယ်နဲ့တူပါတယ်ဗ
ျလက်ရှိရန်ကုန်မြို့မှာရင်ကျော်ပိတ်ဆို့မှုများကြောင့်နေလိုင်းစင်တွေချပေးခဲ့ပေမဲ့လည်းရန်ကုန်မြို့အတွင်းကားတိတ်တဲမှုရောနေအောင်အခုလိုတက်မဲ့ချက်ကိုထုတ်ပြန်လိုက်တာဖြစ်တယ်လို့မော်တော်ယာဉ်လုပ်ငန်းရှင်များကသုံးသပ်ပါတယ်။ရှင်းနီကစားလို့စေယုံထုတ်ကားတွေကိုရောင်းချပေးနိုင်ဖို့မျှော်လင့်ထားပေမဲ့ကားရီယာအများပြည်သူလိုအပ်ချက်နဲ့ကိုင်းညီမှုရှိပါမလားဆိုတာပုဂ္ဂလိကကားအယောင်းဝယ်လုပ်နေတဲ့ကိုနောင်ကပြောပါတယ
်။ကားဆိုတာကျွန်တော်အမြင်ပြောရရင်ဂျိန်ခံမှုမဟုတ်ဘူး။တတောင်တတောင်နဲ့ဂူလိုတဲ့ခီးကိုသွားနိုင်လာနိုင်ဖို့အထူးသဖြင့်အခုဒီ policy ကကျွန်တော်အမြင်ပြောရရင်ရန်ကုန်တမျိုးတည်းကိုကြည့်ပြီးဆုံးဖြတ်တယ်လို့ဖြစ်နေတာပေါ့နော်။ကျွန်တော်နေရီမှာဆိုကားရီယာအများကြီးလိုအပ်နေသေးတယ်။ဆိုအဲ့ဒီလူတွေကားမစင်းနိုင်တော့တဲ့အနေအထားတစ်ခုဖြစ်သွားမှာဆိုတော့ကျွန်တော်အနေနဲ့စိုးရလို့ပဲမြင်တယ်လူအခြေတခုလည်းလိုဦးမယ်လို့မြင်တယ်ဘောင်းတော့ကျွန်တော်ကလည်းလူတွေကဟို လို့ခေါ်မယ် GDP လို့ခေါ်မယ်လူတယောက်ရဲ့နိုင်ငံသားတယောက်ရဲ့ဝန်ကြီးတွေကခုနသူတို့ဒီရောင်းတဲ့ brand new သမားတွေနဲ့သဟဇာတာဖြစ်တဲ့နေ့တစ်ခုရောက်မှအဆင်ပြေမှာအခုမရောက်သေးဘူးဆိုရင်ကျွန်တော်တို့ဒီအများပြည်သူတွေထိခိုက်မှာအများပြည်သူကသူတို့က200ကျော်ကျော်နဲ့ရောင်းလို့ဆိုတော့ဝန်ကြီးကွန်ပေါင်းလိုက်လို့ရှိရင်200ဟိုပစ္စည်းတွေပါထည့်လိုက်မှဆို280လောက်တော့ဖြစ်တယ်တော်ဖြစ်တယ်ဆိုတော့တရားလူတွေဝင်နေတာ150အောက်ပဲဝင်နေတယ်ဆိုရင်အဲ့ဒီအဟာတစ်ခုကနင်းနာမှုတစ်ခုလို့ပြောလို့ရမှာပဲ
မူဝါဒတက်ကြောင်ရန်ကုန်မြို့ရဲ့လမ်းတွေပေါ်မှာမကြခင်နှစ်တွေအတွင်းကားသစ်တွေကိုတွေ့မြင်လာကြရမှာဖြစ်ပေမဲ့လည်းအများပြည်သူလက်လက်မမီတဲ့ဈေးနှုန်းတွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
ကားတင်သွင်းခွင့်မူဝါဒတက်အကြောင်းကိုကိုကန်းဆန်ဟင်းပြောသွားတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်မတွေကိုဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရှင်ဒီဇင်ဘာလ1ရက်နေ့ကိုနိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးနေ့ဖြစ်သတ်မှတ်ထားကြပါတယ်။နှစ်စဉ်နှစ်တိုင်းဒီနေ့ရောက်ရင် AIDS ရောဂါကြောင့်လူတွေတန်းနဲ့ချီတည်ဆုံခဲ့တဲ့အကြောင်းတွေအရွယ်ကောင်းတုန်းအချိန်မှာမိဘတွေတည်ဆုံသွားခဲ့တာကြောင့်ကလေးတွေတန်းနဲ့ချီမိဘမဲ့ဘဝရောက်ခဲ့ရတဲ့ကြေကွဲပွေရာအဖြစ်ပျက်တွေကိုပဲကြားခဲ့ကြရပါတယ်။ဒီနှစ်ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့မှာတော့ရောဂါကူထုံနဲ့ပတ်သက်ပြီးမျှော်လင့်ချက်တစ်ခုရှိလာနေပြီလို့ဆိုပါတယ်။ VOA သတင်းတောက်ကယ်ရိုပီရာဆန်ရဲ့သတင်းလွှာကိုကိုရနိုင်ကပြောပြမှာပါရှင်။
1988ခုနှစ်ကပထမဆုံးအကြိမ်ကမ္ဘာ AIDS ရောဂါတိုက်ဖျက်ရေးနေ့အဖြစ်စတင်ဖြစ်ပေါ်လာခြင်းကစပြီးတော့အခုဆိုရင်အခြေအနေတွေကအများကြီးပြောင်းလဲလာခဲ့ပြီဖြစ်ပါတယ်။အချိန်တုန်းကဒီရောဂါနဲ့ပတ်သက်ပြီးတော့မပြောသင့်ဘူးလို့အယူသီးမှုတွေရှိခဲ့ကြတဲ့နိုင်ငံတွေမှာတောင်အခုဆိုရင်ရောဂါစမ်းသပ်တာတွေနဲ့ကုသမှုတွေလုပ်နေကြပြီဖြစ်ပါတယ်။ HIV virus ပိုးရှိတဲ့မိခင်ကနေကျန်းမာသန်ဆွမ်းတဲ့ရင်သွေးငယ်တွေကိုရှင်သန်အောင်မွေးဖွားနိုင်ပါတယ်။ဇီဝတွေနဲ့ virus ပိုးမပြန့်ပွားအောင်လုပ်နိုင်တယ်လို့အခုဆိုရင်သိပ္ပံပညာရှင်တွေကကာကွယ်ဆေးတွေနဲ့ယောဂါပျောက်ကင်းအောင်ကုသဖို့အထီကိုပြောလာနေကြပြီဖြစ်ပါတယ်။ဒါပြင်သူတွေတီတွေက AIDS ယောဂါပျောက်ကင်းအောင်ကုသနိုင်ခြင်းရှိတဲ့ဆေးတွေကိုတောင်အာဖရိကနိုင်ငံကယောဂါရှိတဲ့သူထောင်ပေါင်းများစွာကိုစမ်းသပ်ပြီးတော့ထိုးပေးနေကြပါတယ်။ဒါပြင်သူတို့ကလူရဲ့ကိုယ်ခံအားကိုအသုံးပြုပြီးတော့လည်းယောဂါပုဂ္ဂိုလ်ထိန်းချုပ်နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်။ Pennsylvania တက္ကသိုလ်ရဲ့လေးလာတွေးရှိချက်တစ်ခုအရတော့ဒါကဖြစ်နိုင်ခြင်းရှိနေတယ်ဆိုပြီးတော့ပြောသားနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Pennsylvania တက္ကသိုလ်ကဒေါက်တာ Pablo Tabas က Skype ကနေအခုလိုပြောပါတယ
်။ We infuse antibodies into the patients, the participants in the study.
ဒီလေးလာတွေ့ရှိမှုမှာပါဝင်ကြတဲ့လူနာတွေရဲ့ခန္ဓာကိုယ်ထဲကိုပရိပစ္စည်းတွေကျွန်တော်တို့ကသွင်းပေးပြီးတော့အဲ့ဒီပရိပစ္စည်းတွေက HIV virus ပိုးကိုထိန်းချုပ်နိုင်မလားဆိုတာကိုကြည့်ချင်တာပါ။ ARV ဆေးနဲ့ကုသရာတွေကိုရက်လိုက်တဲ့အချိန်မှာ HIV ပိုးကပြန်မဖြစ်လာတော့ဘဲပျောက်သွားမလားဆိုတာကိုကြည့်ချင်တာပါ။
ပဋိပစ္စည်းတွေကိုအသုံးပြုပြီးတော့ HIV virus ပိုးကိုထိန်းချုပ်ဖို့လုပ်တဲ့သုတေသနဟာကင်ဆာရောဂါကုသတဲ့နေရာမှာအသုံးပြုတဲ့ဆေးနဲ့ကိုယ်ခံအားကိုမြင့်တင်ပေးတဲ့နီးနဲ့ဆင်တူဖြစ်ပါတယ်။ဒီနီးကကင်ဆာဆဲတွေကိုတိုက်ဖို့အတွက် protein တွေကိုအသုံးပြုတဲ့နီးပါ။ HIV virus ပိုးက cell တွေအတွင်းမှာခိုးအောင်းနေတာဖြစ်ပြီးတော့ virus ပိုးရှိတဲ့သူကဆေးမတောက်ဘူးဆိုရင် virus ပိုးကပြန်ပေါ်လာတာဖြစ်ပါတယ
်။ When you think about oncology and cancer therapy with these immune based therapies what people are doing now now in that field
ကိုကံအားကိုအခြေခံတဲ့ကုသနည်းနဲ့ကင်ဆာရောဂါကုသတာကိုစဉ်းစားကြည့်ရင်အဲ့မှာလူတွေကမလုပ်နေကြလဲဆိုတော့ကင်ဆာဆဲတွေကိုတိုက်ဖျက်နိုင်ဖို့အတွက်ကိုကံအားကိုတက်လာအောင်ကြိုးပမ်းနေကြတာပါ HIV virus ပိုးကိုတိုက်ဖျက်ဖို့အတွက်ပြဿနာကလည်းအလားတူပါ HIV virus ပိုးကိုပြန့်နှံ့စေမဲ့ဆဲတွေကိုတိုက်ဖျက်ပြီးအဲ့ဒီ cell တွေကိုရှာဖွေတိုက်ဖျက်တဲ့နေရာမှာကိုကံအားအခုထက်ပိုးပြီးတော့ကောင်းအောင်လုပ်ချင်တာပါ
ဒီပဋိပစ္စည်းတွေက HIV virus ကို21ရက်ကြာထိန်းချုပ်ထားနိုင်တယ်ဆိုတာကိုသူတွေဒီတွေကရှာဖွေတွေ့ရှိခဲ့ပါတယ်။သူတို့ရဲ့ရည်မှန်းချက်က HIV virus ပိုးကို6လကနေတစ်နှစ်အထိထိန်းချုပ်နိုင်မယ့်ပရိပစ္စည်းကိုရှာဖွေတွေ့ရှိနိုင်ဖို့ဖြစ်ပြီးတော့အဲ့နောက်မှာတော့ HIV ဝေနာရှင်တွေအနေနဲ့နေတိုင်းဆေးမတောက်ရဘဲပျောက်အောင်လုပ်သွားနိုင်ဖို့ဖြစ်ပါတယ်။ပရိပစ္စည်းနှမျိုးကိုစမ်းသပ်သုံးဆွဲတာကိုတော့လာမယ့်လတွေအတွင်းမှာစတင်လာနိုင်ပွဲရှိပါတယ်ခင်ဗျာ။
ကိုရနိုင်ပြောပြသွားတာပါရှင်။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တော်တာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်တယ်လို့ email လိပ်စာ burmese@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည10:00နာရီထိဆက်ပြီးနားဆင်ကြရမယ့် VOA မြန်မာပိုင်းရဲ့2016ခုနှစ်ဒီဇင်ဘာလ1ရက်ကြာသပတေးနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေနားဆင်နိုင်ကြပါတယ်ဒီညပိုင်းမှာမှုတက်နေတဲ့အစားအစာတွေကိုစားသုံးရင်ဖြစ်လာမယ့်ကျန်းမာရေးဆုချိုးတွေအကြောင်းကျန်းမာရေးကဏ္ဍနဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ရွေးတာတော့ဘောဘောကရွေးတာဗျဘောဘောကကြားပြီးတော့တာပဲဒါဆိုမကြည့်တတ်တော့ဘယ်တတ်နိုင်မလဲဗျာသူတင်ပေးတဲ့လုံလေ
နာမည်ကြားဖြတ်ရွေးကောက်ပွဲအတွက်အာဏာရ NLD ပါတီကဝင်ရောက်ရှင်ပြိုင်မဲ့ကိုစလဲလောင်းတူဦးနဲ့ပတ်သက်လို့ပါတီဝင်တွေရဲ့မကြေနပ်ချက်တချို့ကြောင့်လည်းတူတခြားတိုင်းရင်းသားဒေသအသီးသီးကအဖြစ်အစုံလင်းကိုလည်းနှာစင်ကြရမှာပါဒီလိုအစီအစဉ်တွေကမှအခုရင်ဆုံးစံမာရေးကဏ္ဍကိုနှာစင်ရပါမယ်ရှင်ဒီတစ်ပတ်စံမာရေးကဏ္ဍမှာမှုတက်နေတဲ့အစားအစာတွေကြောင့်ဖြစ်ရတဲ့စံမာရေး NDA အကြောင်းကိုပြပြပေးသွားမှာပါ။မှုတက်နေတဲ့အစားအစာတွေကိုစားသုံးနေခဲ့မယ်ဆိုရင်ကျန်းမာရေးအတွက်ပြင်းထန်တဲ့ဆူချိုးတွေဖြစ်လာနိုင်စေတဲ့အကြောင်းကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘလို့အစားအစာတွေမှာမှုတက်နိုင်တယ်လဲ။အစားအစာတွေကမှုကြောင့်ဘလို့ရောဂါတွေဖြစ်စေနိုင်တယ်လဲ။အစားအစာတွေကိုမှုမတက်အောင်ဘလို့ကာကွယ်နိုင်တယ်လဲ။မှုရှိမရှိမသေးချာလို့စားမိရင်လဲမှုစိတ်ကိုဘလို့လျှော့ချနိုင်တယ်လဲဆိုတဲ့အကြောင်းတွေကိုမြန်မာနိုင်ငံဆရာဝန်များတင်ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มิ้งครับเนี่ยကျွန်တော်တို့ဒီအစားအစာတွေမှုတက်တာနဲ့ပတ်သက်ပြီးတော့ဒီအစိတ်အတောက်ကနေလစင်ဒီကျန်းမာရေးကိုထိခိုက်နေတဲ့အကြောင်းမြန်မာနိုင်ငံမှာဆရာကြီးဒီအစားအစာတွေမှုတက်တဲ့နေသားဘယ်လိုရှိနေ
အခုလောလောဆယ်တော့ဈေးကွက်ထဲမှာရောင်းနေငွေပြီးမှုန်နေပေါ့နော်ငွေစည်းအချောက်ပေါ့အဲ့ဒါတွေကိုကျွန်တော်တို့ဒီအစားအသောက်နဲ့ဆေးဝါးစစ်ဆေးရေးဖွဲ့ကဈေးကွက်ထဲကနေယူပြီးတော့စစ်ဆေးလိုက်တော့ငွေစည်းမှာမှုတက်တာတွေတွေ့ရပေါ့အဲ့တော့သူတို့လည်းထုတ်ပြန်ကြေညာတာပေါ့လေအဲ့တော့ငွေစည်းမှုတက်ကအဓိကလူတွေကိုနာပြေကင်းတာဖြစ်စေတယ်ဆိုတာလူတွေကိုကျွန်တော်ပညာပေးရမှာပေါ့အဲ့တော့ဒီငွေသိမှုတက်တာတယ်မကဘူးအခုနောက်ဘက်ချိုးစားစားတွေကဘာတွေလဲဆိုရှင်မြေခဲတွေနော်ကြောင်းဘူးဟိုဒီငွေကောင်းကိုနေကြစီကွာစီရစားပေါ့နော်ကရေဆူတဲ့စံတွေပေါ့စံကိုရေဆူသွားတယ်အခုဆိုရှင်စံအောက်တွေပေါ့ပြန်ပြီးတော့အချောက်လှမ်းတယ်စူထိုင်းကငွေရတယ်ရှိနေတယ်တစ်ဖက်ကလည်းအပူနဲ့ဆိုတော့ဒီမှာမှုတက်တာပေါ့နော်အဲ့ဒီကနေငွေသိနဲ့တစ်ဆင့်လောက်တဲ့ဇီးရိုးတို့ဇီးပေါင်းတို့ငွေသိတွေကျော်ထဲတာဟုတ်အဲ့တော့အဲ့ဒီမှာလည်းကျွန်တော်တို့ကနာမှုတက်တဲ့ပါလာတာပေါ့အဲ့တော့ဒီမှုကကျွန်တော်တို့ကအဖလာတောက်ဆင်လို့ခေါ်တာပေါ့ဘုမာနာမှာမှုတက်တယ်လို့ပြောတယ်နွမ်းတို့ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီမှုတက်တာကိုဆရာဘယ်လိုစပြီးတော့တွေ့ရှိခဲ့လဲ
အဖလာတောက်ဆင်ကိုကျွန်တော်တို့1960ခုနှစ်မှာယူကရိန်းနိုင်ငံမှာကျွန်တော်ကျက်ဆင်နေပေါ့မွေးထားတဲ့ကျက်ဆင်နေအဲ့မှာအကောင့်တစ်သိန်းလောက်ပေးဝင်တာပေါ့အဲ့တော့မှအဲ့သေးတာကိုလိုက်ဆစ်လိုက်တော့မှဒီကျက်ဆင်နေရသူစားတဲ့အစားအစာတွေမှာမှုတက်တာတွေ့ရအဲ့ဒီကနေမှကျွန်တော်က94လောက်ကြာတော့ကျွန်တော်အမေရိကန်အင်ဒီယားနားမှာတခါလူတွေ400လောက်အဲ့လိုမျိုးအသေးအောင်သွားဖြစ်ပြီးတော့တည်ကြတာဒါလည်းသူတို့စားတဲ့အစားအစာဆိုတာပေါ့အဲ့တော့400လောက်ဖြစ်ပြီးတော့100လောက်ပြင်သွားတယ်သိမကြရင်2004ခုနှစ်ကကင်ညာနိုင်ငံမှာလည်းအဲ့လိုပဲ300လောက်ဖြစ်ပြီးတော့150လောက်တဝက်လောက်ပြင်သွားဟု
တ်ကဲ့ဆရာအခုလိုမှုတက်တဲ့အတွက်ပေါ့ဆရာတော့ဒီဂျမားရဲ့အကျိုးဆက်ဘလူယောဂါတွေဖြစ်စီနေတယ်
အဲ့တော့ကျွန်တော်ဒီအဖလာတောက်ဆင်ဆိုတာကိုအခုကမ္ဘာ့ဂျမားရေးဖွဲ့ရကင်ဆာဖြစ်စီတယ်လို့သိမှတ်ပြလိုက်ပြီအဲ့မှုတက်တယ်ဆိုတာကလည်းခုနဒီမှုတက်တဲ့စာကိုနေဟင်းညာချင်းကျွန်တော်တို့သတိစာနေမှာတော့မှုတက်တဲ့ပမာဏဘလောက်စားလိုက်ရင်သေသွားတယ်ဆိုတော့အဲ့အစိတ်တက်တဲ့လားချက်ချင်းဖြစ်နိုင်ပေမဲ့လူမှကြတော့အဲ့လောက်ထိချက်ချင်းများများစားပြီးတော့ချက်ချင်းသေသွားတာမျိုးတော့မရှိဘူးအဲ့တော့နည်းစားရင်းနဲ့နှစ်ကြာကြာဖြစ်လာတဲ့ခါကျတော့အသေးပျက်စီးတာကြောက်ကပျက်စီးတာနောက်နှလုံးပျက်စီးတာအုံနောက်ရောက်တာအဆုတ်ကောပါဘောလေအဲ့လိုဖြစ်လာတဲ့အဓိကကတော့ဒီအသေးမှာ necrosis လို့ခေါ်တာပေါ့အသေးမှာပုတ်ပြီးတော့အနာရီဖြစ်ပြီးတော့နောက်ကင်ဆာကြောင်းပြီးတော့သိကြတာပေါ့နော်အဲ့တော့ခုနဘဲ6မေပေါ့နောက်အဲ့ဒီကြောင့်ကျွန်တော်ကကိုလက်တွေဖောရောင်တာတွေသွေးထွက်တံရုံဖြစ်တာတွေပေါ့အလွယ်တကူကသွေးကြည်ဥတာတွေနောက်စိတ်ပိုင်းဆိုင်ရာအောင်ကြောင်းလဲနိုင်တယ်နောက်အစာအိမ်နဲ့ပတ်သက်တဲ့အစာမကြည့်တဲ့ယောဂါတွေဖြစ်နေနောက်ဆုံးခုနပြောတဲ့အချုပ်အဖလာတက်ဆိုစလူမာတော့ဖြစ်ခဲ့ပေမဲ့ဖြစ်လာခဲ့တယ်ရှိတော့အဲ့ဒါကတက်ချက်ပြီးတော့ပေါ့သတိလစ်ပြီးတော့သိသွားနိုင်တယ်ပေါ့ဒီအဖလာတောက်ဆင်ကခလေးတွေစားမယ်ဆိုလို့ရှိရင်လည်းခလေးတွေဟာချွန်ချွေးပေါ့သူတို့ရဲ့ကိုယ်ကာယထွားချိုက်မှုတွေကိုရပ်ဆိုင်နေတယ်
ဟုတ်ကဲ့ဆရာ အဲ့တော့အခုလိုဒီအန်ရဲကြီးတဲ့တက်ပေါ်ဆရာနော်မူမတက်အောင်ဆရာရေဘယ်လိုကောက်ဝင်လဲမလဲ
အဓိကတော့ဒီမူတွေကလက်ဆက်တဲ့အသီးနှံနဲ့အပြည့်စုံပါကျွန်တော်တို့မူမတက်ဘူးဗျဆိုတော့လေယာဉ်မျိုးပြုပြင်တဲ့အချိန်မှာစံကဘာဆိုင်တယ်ဆိုတော့ပဲဆိုင်တယ်ဆိုတော့အဲ့ပဲအဲ့ဆိုင်ခင်းထဲမှာကမူကကြာနိုင်တယ်အဲ့တက်ကြောင့်ဒီအပင်တွေကနေစပြီးရောက်တယ်နောက်ခါတူလောင်တဲ့နေရာမှာဒါလေးစုကူးပြီးတော့တူလောင်တဲ့နေရာမှာကျွန်တော်တို့ပူလိုက်တဲ့ဒေသတွေမှာရေငွေ့တွေလည်းရှိတယ်ဒီလိုဒီလိုရိုးရိုးလှမ်းနေဒါပေမဲ့တိတ်ချောက်သွားတဲ့ခါကျတော့ရေဖြားလိုက်ပြန်ရောဒီဖြားပြီးတက်ထက်လှမ်းနေအဲ့ဒီတော့ပိုပေါက်ဖို့သူကအခွင့်အရေးပေးလိုက်တာပေါ့မိုးရရအဲ့လိုမျိုးစူထိုင်းတဲ့နေရာနဲ့ပူတဲ့နေရာတွေမှာမိုးကပေါက်တာပေါ့အဲ့တော့ကျွန်တော်ငရုတ်သီးပြောင်းဖို့အကုန်လုံးမအိတ်လိုက်ကြီးကျွန်တော်တူလောင်ထားတယ်အဲ့ဒီထဲမှာကျွန်တော်ရေနဲ့စူထားမိလို့ရှိရင်ဒါတွေကဒီပိုပေါက်တော့တာပဲအဲ့မိုးရရကျွန်တော်တို့ကမျက်စိနဲ့မြင်ရတာရှိတယ်မမြင်ရတာရှိတယ်ပေါ့လေအဲ့ကြောင့်ကျွန်တော်ကဒီခါတွေကိုကာကွယ်ဖို့အတွက်ကစံတွေကိုဒီနှစ်ပေါ်တဲ့စံတွေနဲ့စားပစ်ပေါ့ဗျာတလားနှစ်လားတူလောင်ထားတဲ့စံတွေနိုင်ငံခြားကတင်သွင်းတာယူသီးတွေပဲအဲ့ဒါဆိုပို့ပြီးတော့ပြုံချတယ်ငါမသိဘူးဂျုံတွေပြောင်းနေပေါ့ဒါတွေကကျွန်တော်တို့ပြန်ဟန်တွေပေးလာနိုင်တယ်မဟုတ်ပေါက်လာနိုင်တယ်ပေါ့နော်အဲ့ဒီခါကိုအစားမယ်အစားပေါ့ဆိုတော့ပေးတွေကိုဒီတိုင်းစားမယ်ဆိုတော့ပေးတွေချင်းဖောက်ပြီးတော့စားမယ်ထမင်းဆိုထမင်းချင်းဖောက်လိုက်မယ်ဆိုရင်တော့လေဒီကုနာပြောတယ်ပိုတက်တာညော့သွားတာပေါ့ဒါပေမဲ့ငရုသီးကိုရှလကာရေလေးနဲ့ထည့်ပြီးတော့စိန်ထားတယ်ပေါ့နော်ငရုသီးအစိမ့်ကိုပေါ့အဲ့လိုစားတာကပိုတက်တာကိုကျွန်တော်တို့သိပြီးတော့အားမပေးဘူးပေါ့ဒီအစားတော့ဆင်းကအဲ့ရေနဲ့ဆေးလို့လည်းမရဘူးချက်ပြလို့လည်းမပြောက်ဘူးပေါ့ဗျာအဲ့တော့အရေးကြီးကပို့မတက်အောင်ကျွန်တော်ကာဝယ်ဖို့ပဲအရေးကြီးတယ
်ဟုတ်ကဲ့ဆရာအခုလို့ဒီပို့တက်တာကိုအထက်နဲ့ဆိုဒီမစားမိအောင်ပေါ့နော်ကာကွယ်နိုင်တာဖြစ်ရင်တကယ်လို့စားမိကောင်စားမိခင်ရောဆရာကြီးဘလို့တခြားအစားစားတွေလည်းရှိဖြစ်နိုင်နေတာရှိလား
အဲအဲ့ဒါကကျွန်တော်တွေ့ရှိထားတာရှိတယ်ပေါ့လေဒီအစားတောက်ဆင်ရဲ့ဓာတ်ကိုညော့သွားနိုင်တဲ့အတန်နဲ့ပူးတွဲစားမယ်အစားစားတွေရှိတာပေါ့ငယ်ဦးသီးစားမယ်ဆိုလို့ရှိရင်ငယ်ဦးသီးကဟုတ်တယ်လားမတလားမသိဘူးအဖတ်တော့ဆင်ပါခဲ့သည်ရှိတော့သူအာနိသင်လျှော့သွားတော့မုံလာဥနီရောထည့်ပေးမယ်နန်းနမေရောထည့်ပေးမယ်နောက်တစောင်းလက်ပတ်တို့နောက်ကပူစီညာတို့ဒါတွေအကုန်လုံးကအဖတ်တော့ဆင်ရဲ့အာနိသင်ကိုလျှော့ပေးတယ်လို့ပြောတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီနိုင်ငံတကာမှာတော့ဒီဥတွေတွေထုတ်ပြန်ပြီးတယ်ပေါ့နော်ဒီမှုမတက်အောင်စစ်ဆေးတာတွေချက်မှတ်တာတွေစောင့်ကြည့်တာတွေရှိတဲ့ခါကျတော့မြန်မာနိုင်ငံမှာဆရာဒီဥတွေကဘာတွေလုပ်ပေးနိုင်လဲ
နိုင်ငံ100လောက်မှာဥပဒေသတ်မှတ်ပြီးတော့เนาะအစားအသောက်ထဲမှာအဖလာတောက်ဆင်ပမာဏဘယ်လောက်ပဲရှိရမယ်ပေါ့ဥပမာကအမေရိကန်နိုင်ငံမှာဆိုလို့ရှိရင်အဖလာတောက်ဆင်ကိုအစားအသောက်ကကျွန်တော်အပုံတန်းတစ်ထောင်ပုံလိုက်လို့ရှိရင်အဲဒီတန်းထောင်ထဲမှာ20မပါဘူးတဲ့အဲ့တော့20ပိုင်းဒီအစားအသောက်ကိုကျွန်တော်ကြောင်ချောက်ကနေပေးဦးနို့မှာလည်းထုံနည်းလေးကောင်းမယ်နော်နို့မှာအဖလာတောက်ဆင်ကျွန်တော်ကြိုးတယ်သူအပုံတန်းတစ်ထောင်ပုံလိုက်လို့ရှိရင်တစ်တပုံတော့မပါဘူးပိုက်ဖိုက်တဲ့ကြော်လို့ရှိရင်ကျွန်တော်ဒီနို့ကိုကြောင်ချောက်ကနေမရှိဘူးပမာဏငါအလုပ်စစ်စေးရမရှိသေးဘူးသူအစားတော့နဲ့ခုနအဟာရခုနက FDA ပေါ့သူကဈေးကွက်တရားတွေရှာလိုက်တော့မှာပဲဟာအဖလာတော့ဆင်းတွေ့နေပါလားပေါ့နော်အဲ့ဒါခုနကအဖလာတော့ဆင်းသိစေနိုင်တဲ့ပမာဏကိုကျွန်တော်တို့တွက်ချထားပြီးသားရှိတယ်အဲ့ဒါကလူတစ်ယောက်ရဲ့ကိုယ်လေးချင်း1ဂရမ်ပါတဲ့10မီလီဂရမ်နဲ့ပိုတဲ့အဖလာတော့ဆင်းပိုင်းအဲ့လိုကချက်ချင်းသိနိုင်တယ်ပြောတယ်အဲ့တော့ဆိုတာကကိုယ်လေးချင်းခုနက60ကီလိုဂရမ်ပေါ့ပေါင်130လောက်လေးတဲ့လူတစ်ယောက်ရဲ့အစတောက်ဆင်ပမာဏလူသေးစီနိုင်တဲ့ပမာဏဟာ60နဲ့ညာ600ပေါ့600မီလီဂရမ်နဲ့ပို့လို့ရှိရင်ဒီလူဟာချက်ချင်းပဲသေသွားနိုင်တယ်လို့ရှိတယ်ဒါပေမဲ့အဲ့လောက်ပမာဏတွေကအစားတောက်တွေမှာရှိခဲ့တယ်ပေါ့ခုနပြောလို့အပုံတန်းတစ်ဆောင်ပုံ20တဲ့ပူတာရောရှိတာပေါ့အဲ့လိုမျိုးကျွန်တော်ဥပဒေနဲ့အဲ့လိုဤပညာရဲ့ကျွန်တော်ဒီမှာရှိရမယ်အစားတောက်ကိုတွက်ချက်တဲ့ဟာတွေအစားတောက်ကိုလူတွေသတိထားမိအောင
်ဟုတ်ကဲ့ချေစုမြားကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်အခုစနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပြစီရှင
်လူနေထူထပ်တဲ့ရန်ကုန်မြို့ကြီးမှာလမ်းမင်းစည်းတဲ့တွေကိုအခုတလောတက်ဆိုင်ရာကနေစီကံတကြနေရာချထားပြီးပေမဲ့လို့တချို့စည်းတဲ့တွေရဲ့မကျေနပ်တန်တွေကြားနေရပါတယ်လူတန်းစားမရွေးအားပေးနေကြတဲ့လမ်းမင်းစည်းတဲ့တွေမကပါဘူးဆိုင်နဲ့ကနားနဲ့ရောက်နေတဲ့သူတွေကလည်းစီးကမ်းမဲ့လူသွားလမ်းပလက်ဖောင်းတွေမကဘူးလမ်းမပေါ်မှာတက်ရောက်နေကြလို့ယင်ကျော်ပိတ်ဆို့မှုတွေဖြစ်ပြီးအချိန်တွေအလဟတဖြစ်နေကြပါတယ်တနေ့လုံးမှာတနေ့စားရတဲ့လမ်းဘေးဈေးတွေဘက်ကအကြက်တဲတွေကိုစာနာမိပေမဲ့သူတို့တွေတသွေးမတိန်လိုက်နိုင်ရမယ့်စီးကမ်းစားသုံးသူတွေကျန်းမာရေးအတွက်တန့်ရှင်းလက်ဆက်တဲ့အစားအသောက်တွေပြင်ဆင်ချက်ပြုတ်ရောင်းချနိုင်ရေးစာရာတွေကိုပညာပေးကြဖို့အတွက်အားလုံးဝိုင်းဝန်းဆောင်ရွက်နိုင်ကြဖို့ဘလို့ကူညီကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတိုက်ရိုက်လေးလိုက်အစည်းအဝေးမှာအပြုသဘောနဲ့သုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ် တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းနေကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါရှင်
ဒီအမေရိကန်တန်ရက်ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။စနေညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-332-382-555 လေးကိုဖြစ်စေအီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေအချိန်မီဆက်သွယ်နိုင်ကြပါတယ်ရှင်။အခုမြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်။ကြန့်ကြာနေတဲ့ကလဒန်ဘက်ဆုံတည်ယူပို့ဆောင်ရေးစီမံကိန်းနဲ့စစ်တွေစီးပွားရေးဆုံကိုဦးအောင်ခင်ကသုံးသပ်ရေးသားပြီးကိုကျော်ကျော်တိတ်နဲ့အတူတင်ပြပေးထားပါ
အိန္ဒိယနိုင်ငံပြည်စင်အတွင်းသမရဥထင်းကျော်ဩဂုတ်လ29ရက်နေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာကလဒန်ပြည်ကျောင်းဘက်ဆုံတည်ယူပို့ဆောင်ရေးစီမံကိန်းရဲ့တိုးတက်မှုကိုနှစ်ဖက်စလုံးအားရကျေနပ်မှုရှိတယ်လို့ဖော်ပြပါတယ်။တစ်ဆက်တည်းမှာပဲစစ်တွေနဲ့ပလောဝအကြကလုပ်ငန်းတွေကိုဒီဇင်ဘာလမတိုင်မီပြည်စည်းအောင်ဆောင်ရွက်တဲ့လို့ဆိုပါတယ်။နိုင်ငံကောင်းဆောင်ပိုင်းတွေ့ဆုံတိုင်းကလဒန်စီမံကိန်းကိုမနေ့အမြန်အကောင့်ထည့်ဖို့ပြောလာတာ9နှစ်လောက်ရှိနေပါပြီ။စီမံကိန်းအကောင့်ထည့်ဖို့2008မှာလက်မှတ်ရေးထိုးတာမို့တကယ်တော့10နှစ်ရှိနေပါပြီ။ကလဒန်စီမံကိန်းမှာအဓိကဖြစ်တဲ့စစ်တွေရင်းတဲ့စိတ်ကန်းနဲ့ပလက်ဝစိတ်ကန်းပြုတ်ပြီးမူးမှန်မှုတွေပြည်စည်းသွားပြီဆိုပေမဲ့စစ်တွေနဲ့ပလက်ဝအကြာလုပ်ငန်းတွေပြည်စည်းဖို့ကြံရှိနေသေးတာကိုပူးတွဲကြေညာချက်မှာဖော်ပြပါတယ်။ပြရတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံကိန်းနဲ့ဆက်ဆက်နေတဲ့တမူးကြည်ကုန်းကလဝကားလန်းဆောက်လို့ရင်းနဲ့ပလဲဝရာကြီးကားလန်းတိဆောက်ရေးအတွက်နားလည်မှုစာချုပ်လွှာလက်မှတ်ထိုးကြပါတယ်တမူးမိုရင်းနဲ့ရီโซကော်ဒါစတဲ့နေဇာဂိတ်တွေနဲ့လူဝင်မှုကြီးကြပ်ရေးရုံးအမြန်ဆုံးဖွင့်နိုင်ဖို့လည်းနှစ်ဖက်ဆွေးနွေးကြပါတယ
်အိန္ဒိယပြည်မနဲ့ဆက်သွယ်ရခက်ခဲတဲ့အရှိမြောက်ပြည်နယ်တွေဂုံသွယ်ရေးလမ်းကြောင်းပွင့်သွားအောင်ရည်ရွယ်တာဖြစ်ပြီးလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကပြီးစီးမယ်လို့ခန့်မှန်းထားတဲ့စီမံကိန်းဖြစ်ပါတယ်။စစ်တွေစစ်ကမ်းမျိုးနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုကုန်းလမ်းရေလမ်းဆက်သွယ်ပေးမယ့်စီမံကိန်းဖြစ်လို့အိန္ဒိယအတွက်အလွန်အရေးကြီးပါတယ်။ကလဒန်စီမံကိန်းနဲ့အတူအကောင့်ထည့်ဖော်ဖို့အိန္ဒိယဘက်ကမကြာခဏပြောလို့ရှိတာကတော့စစ်တွေအထူးစီးပွားရေးဆုံးတိစောက်ရေးဖြစ်ပါတယ်။စစ်တွေရင်းနှီးစစ်ကမ်းအတွက်အမေရိကန်ဒေါ်လာတန်း100ကျော်အကုန်ခံထားပြီးကလဒန်စီမံကိန်းတစ်ခုလုံးအတွက်ဒေါ်လာတန်း400ကျော်သုံးဖို့ခန့်မှန်းထားပါတယ်။ကြောက်ဖြူဒေတာကတရုတ်အရင်းဤဟာဒေါ်လာတန်း4000ကျော်ရှိပါတယ်
။အိန္ဒိယနယ်စပ်မူရီကနေမြန်မာပြည်ကိုဖျက်ပြီးမဲဆောက်အထိကလန်ဖောက်ဖို့သဘောတူထားတာ2000ကတည်းကဖြစ်လို့14နှစ်ရှိနေပါပြီ။အခုတက2020မှာပြည်စုမယ်လို့ခန့်မှန်းတာကြောင့်အနည်းဆုံး16နှစ်ကြာမဲ့ကလန်ဖြစ်ပါတယ်။မိမိရွယ်ချက်အကောင့်ထည့်ဖော်ဖို့မြန်မာပြည်မှာအခြေခံအဆောက်အုံတွေတည်ဆောက်တဲ့နေရာမှာတရုတ်နဲ့အိန္ဒိယဟာအသွင်တူကြပါတယ်မတူတာကတော့အရင်အနည်းစိုက်ထုတ်မှုဖြစ်ပါတယ်အိန္ဒိယက403ပြည်တရုတ်က4300ဟာကွာခြားချက်ဖြစ်ပါတယ်အိန္ဒိယနဲ့နီးကပ်တဲ့ရခိုင်ပြည်နယ်မှာတောင်အိန္ဒိယဟာတရုတ်ကိုမှီအောင်မလိုက်နိုင်ပါဘူးလို့ရေခိုင်ညံ့ဖျင်းမှုစစ်ဆေးတဲ့ဘက်မှာအားနည်းမှုမဲ့ငွေကြေးမလုံလောက်မှုကြောင့်စီမံကိန်းကိုအချိန်မီမပြည့်စုံနိုင်တာဖြစ်ပါတယ်
ရင်းနှီးစည်းကမ်းကိုအခြေခံပြီးစစ်တွေအထူးစည်းဝါးရေးဆောင်တည်ဆောက်ဖို့အိန္ဒိယအစိုးရစီစဉ်နေကြောင်းဩဂုတ်လ2ရက်နေ့ထုတ် The Economic Times မှာဖော်ပြပါတယ်စစ်တွေမြောက်ဖက်မိုင်40အကွာပုံနာကျုံမြို့နယ်ကမြေအေကတထောင်မှာအထူးစည်းဝါးရေးဆောင်တည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်တရုတ်ကကြောက်ဖြူအထူးစည်းဝါးရေးဆောင်ကတဆင့်အိန္ဒိယသမုဒ္ဒရာကိုစောင့်ကြည့်နိုင်တဲ့အခြေအနေရောက်သွားနိုင်တာကိုတံပြန်ဖို့အတွက်အိန္ဒိယကစစ်တွေအထူးစည်းပွားရေးဆောင်တည်ဆောက်ဖို့ပြင်ဆင်တာလို့သုံးသပ်ပါတယ်။ဒဝဲအထူးစည်းပွားရေးဆောင်တည်ဆောက်ဖို့ထိုင်းကစီစဉ်နေပြီးတီလဝါအထူးစည်းပွားရေးဆောင်ကိုဂျပန်ကတည်ဆောက်နေတဲ့အတွက်အိန္ဒိယအနေနဲ့စစ်တွေအထူးစည်းပွားရေးဆောင်ကိုတည်ဆောက်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့ The Economic Times ကဆိုပါတယ်
။ကလရန်ပို့ဆောင်ရေးစီမံကိန်းနဲ့စစ်တွေအထူးစည်းပွားရေးဆောင်ဟာအိန္ဒိယအရှေ့မြောက်ဒေသတိုးတက်ဖွံ့ဖြိုးရေးအတွက်တည်မကပဲအာဆီယံနဲ့ဆက်သွယ်ရေးအတွက်ပါအရေးကြီးတယ်လို့အိန္ဒိယအစိုးရကမြင်ပါတယ်။ဒါကြောင့်လဲစစ်တွေအထူးစည်းပွားရေးဇုံမှာအာဆီယံနိုင်ငံတွေလာရောက်ရင်းနှီးမြှုပ်နှံကြဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကလာအိုနိုင်ငံအစည်းအဝေးမှာဇူလိုင်လကပြောတော်ပါတယ်။ဒါပေမဲ့စီမံကိန်းအကောင့်တွေဖော်ရမှာကြန့်ကြာနှီးကွေးနေတဲ့အတွက်ကမ္မန့်ထားသလိုမပြည့်စုံနိုင်တာဟာ အိန္ဒိယစီမံကိန်းရဲ့ထင်ရှားတဲ့အသွင်လက္ခဏာလိုဖြစ်နေပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေဟာဆင်းရဲတာမို့ပြည်သူလူထုကိုအဓိကထားတဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်တွေဖော်ဖို့လိုအပ်တယ်လို့ကရဇန်လှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နေဆက်ဒေသနဲ့ပြည်သူတွေဖွံ့ဖြိုးတိုးတက်ရေးကိုအထူးအလေးပေးပြီးပူးပေါင်းဆောင်ရွက်ဖို့လိုကြောင်းသမရဦးထင်းကျော်ရဲ့ခီးစဉ်အတွင်ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အလို့ရှားပါတဲ့အတွက်ရခိုင်နဲ့ချင်းပြည်နယ်ကလူငယ်အများအပြားနိုင်ငံခြားကိုထွက်ကြပါလေ။အိန္ဒိယအကျိုးစီးပွားအတွက်ရည်ရွယ်တဲ့ကရထန်သေးယူဖို့ဆောင်ရင်းနဲ့စစ်တွေအထူးစီးပွားရေးဇုံဟာဒေသခံပြည်သူတွေကိုဘယ်လောက်အကျိုးပြုတယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ
။ဥက္ကံခင်ရဲ့မြန်မာရေးတန်တက်ချက်ကိုခုလိုကြတာပရင်းနေ့ညပိုင်းမှာတစ်ကြိမ်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေနေ့နဲ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလောကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဝင်းကြီးချုံနဲ့တနင်္သာရီတိုင်းဒေသကြီးလွတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီး NLD အဖွဲ့ချုပ်ကနေလေးလာတုံးသက်ရဲ့အဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်မုံကိုဖောင်းဆိုင်ဒေသခံတပ်တောင်းနီးပါးခံဟာတရုတ်နိုင်ငံဘက်ကိုစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဟုကနေရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုမွန်ပြည်နယ်ကချောင်းစုံမြို့နယ် NLD ပါတီဝင်တို့ကနေကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်သွားမှာပါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကနေမွန်ပြည်နယ်ဝန်ကြီးချုပ်နဲ့တနင်္သာရီတိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌဒူဥက္ကဋ္ဌတို့ကိုစစ်ဆေးဖို့ဆိုပြီးလေလာသုံးသက်ရေးအဖွဲ့တစ်ဖွဲ့ကိုနိုဝင်ဘာလ28ရက်နေ့ရက်စွဲနဲ့ဖွဲ့စည်းလိုက်ပါတယ်။လေလာသုံးသက်ရေးအဖွဲ့ဟာ NLD ဘဟုအလုံးမှုဆောင်အဖွဲ့ဝင်ဦးညံဝင်းကအဖွဲ့ခေါင်းဆောင်အဖြစ်ဒေါက်တာမျိုးညွန့်နဲ့တရားလွှတ်တော်ရှေ့နေဦးကျော်ဟိုးတို့ပါဝင်ပါတယ်။စစ်ဆေးမဲ့အကြောင်းအရာဘလို့စစ်ဆေးသွားမလဲဆိုတာကိုတော့ NLD ဘက်ကထုတ်ပြန်ထားခြင်းမရှိပေမဲ့အပြောင်းလဲလုံးမဲ့ကိစ္စနဲ့ပြည်내အတွင်းဝေဖန်ခံနေရတဲ့ကိစ္စတွေနဲ့ဆက်ဆက်မှုရှိနိုင်တယ်လို့သုံးသပ်နေကြပါတယ်မွန်ဝင်ကြီးချုပ်ဟာဝင်ကြီးတာဝန်ယူခဲ့တဲ့ကာလအတွင်းမှာလွှတ်တော်တက်ဖို့ပြက်ကွက်တဲ့ကိစ္စပြည်내စီမံကိန်းကော်မတီဖွဲ့တဲ့နေရာမှာစီးပွားရေးလုပ်ငန်းရှင်တွေကိုထက်သွင်းထားတဲ့ကိစ္စစီးပွားရေးလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံနေတဲ့ကိစ္စတွေနဲ့ပုဂ္ဂိုလ်ရေးရာကိစ္စတွေနဲ့ပတ်သက်ပြီးလွှတ်တော်အတိုင်းဝိုင်းနဲ့ပြည်သူတွေကြားမှာသတင်းတွေပြန့်နှံ့နေပါတယ်
မြန်မာပြည်မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုဖွဲ့တွေနဲ့မြန်မာသမ္မတတို့ကြားဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းတွင်တိုက်ပွဲတွေကြောင့်မွန်ဂိုဖောင်းဆိုင်ဒေသခံတပေါင်းနီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရပါတယ်။တိုက်ပွဲတွေနေ့စဉ်ဖြစ်ပွားနေတဲ့မွန်ဂိုဒေသတွင်ဒေသခံ4000ကျော်နဲ့ဖောင်းဆိုင်ဒေသခံ1000ကျော်ဟာတရုတ်နိုင်ငံဘက်ကိုထွက်ပြေးသိမ်းရှောင်နေရတယ်လို့သိခါသွေးရဆရာတော်ဦးစင်ဟန်လာကပြောပါတယ်။ဗန်ဆိုင်ဂျူဂိုမျိုးကဒုက္ခသည် 3000 ကျော်ဟာလည်းတရုတ်ဖက်ချမ်းဝမ်သေးမျိုးဘက်မှထွက်ပြေးခိုလုံနေရပါတယ်။ဒုက္ခသည်အများစုဟာတန်းပလောင်ကချင်နဲ့တရုတ်လူမျိုးတွေဖြစ်ပြီးအစိုးရဝန်ထမ်းနဲ့ဗီရုစစ်တွေလည်းပါရှိကြောင်းဒုက္ခသည်ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ပြေဒုက္ခသည်တွေကိုတရုတ်အစိုးရအာဏာပိုင်တွေကနေကူညီဆောက်ရှောက်ထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကစပြီးရှမ်းပြည်နယ်မြောက်ပိုင်းအတွင်းတိုက်ပွဲတွေကြောင့်အခုလိုစစ်ပြေဒုက္ခသည်တွေနေရကနေတိမ်းရှောင်နေရတာလည်းဖြစ်ပါတယ
်။နိုင်ငံရေးအပြောင်းလဲမှာတရားမျှတမှုကိုရှာဖွေခြင်းဆိုတဲ့ကချင်လူထုအလို့ယုံဆွေးနွေးပွဲတစ်ခုကိုကချင်ပြည်နယ်မြို့တော်မြင်းကျင်းနားမြို့မှာကျင်းပဖို့အတွက်နေပြည်တော်အစိုးရအဖွဲ့ကနေခွင့်ပြုချက်မပေးခဲ့ပါဘူး။ဆွေးနွေးပွဲအစီအစဉ်အတွက်နှစ်လကြိုအစိုးရထံခွင့်ပြုစာတင်ထားပြီးဖြစ်ပေမဲ့အကြောင်းပြန်ခြင်းမရှိဘဲနိုဝင်ဘာလ28ရက်ပွဲစတင်တဲ့အချိန်မှကချင်ပြည်နယ်ရဲ့နေမြေအခြေအနေအရလက်တလောဆောင်ရွက်ခွင့်မပြုပါဆိုတဲ့နေပြည်တော်အစိုးရတိုက်ရိုက်အမိန့်နဲ့တားဆီးခဲ့တယ်လို့ဆွေးနွေးပွဲစီစဉ်သူတွေကပြောပါတယ်။လက်ရှိဖြစ်ပျက်နေတဲ့အခြေအနေနိုင်ငံရေးစတဲ့ပြဿနာတွေကိုဆွေးနွေးပြီးအဖြေရှာဖို့ဒီလိုမျိုးအလုံယုံဆွေးနွေးပွဲတွေများများလိုနေတဲ့အချိန်မှအခုလိုပိတ်ပင်နဲ့လုံးရက်အပေါ်အစိုးရကိုမေးခွန်းထုတ်စရာတွေဖြစ်နေပြီလို့အစစ်စင်ပါဝင်သူဦးလုံးဆောင်ကပြောပါတယ် အခုအစီအစဉ်ကို Australia Myanmar Constitutional Project နဲ့ Community of Democracy တို့ဥဆောင်ခြင်းဖြစ်ပြီးနေပြည်တော်ရန်ကုန်စတဲ့မြို့တွေမှာခွင့်ပြုခဲ့ပေမဲ့ကချင်ပြည်နယ်မှာပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်
။တိမ့်စီခံထားရတဲ့လယ်မြေအေက400ကျော်ကိုပြန်လည်ရဖို့လယ်မြေတွေမှာကျူးကျော်ဆောက်လုပ်ထားတဲ့အဆောက်အဦတွေကိုဖယ်ရှားပေးဖို့အတွက်ရခိုင်ပြည်နယ်စစ်တွေမြို့မှာနိုဝင်ဘာလ28ရက်နေ့ကလယ်ဓမာတွေဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုကျေးတော်မင်းဒရာချိတ်ကံပြင်းနဲ့ချောင်းတွင်ရက်ွက်တွေကလယ်ဓမာတရားရော်ကစင်ရွေးကြလမ်းစုံကနေစူပောင်းယုံချိတ်ကိုခြေသက်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။အဲ့ဒီလေယာဉ်မြေတွေအတွက်ပြည်နယ်ဝန်ကြီးချုပ်ဦးညီဖို့ကနေပြန်လည်စီစစ်ဖော်ထုတ်ဖို့ညွှန်ကြားထားပြီးစီစစ်သုံးကာလမှာချန်စီယူမခတ်ဖို့နဲ့အဆောက်အုံတွေမဆောက်ဖို့တပ်ဆိုင်ရာကညွှန်ကြားထားတာကိုစီးပွားရေးသမားတို့ကနေချန်စီယူခတ်တာတွေလုပ်နေတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ရတာဖြစ်တယ်လို့ကျေးသောရွာကလယ်ဓမာသူဖြစ်သူဦးရန်မျိုးကျော်ကပြောပါတယ်။အဲ့ဒီမြေတွေကို1990ပြည့်လွန်နှစ်တွေမှာတင်စီခဲ့တာဖြစ်ပြီးသမရဦးသိန်းစိန်ဆိုရလက်ထက်မှာပြည်နယ်တာဝန်ရှိသူတွေကအဲ့ဒီထက်ကမြေတချို့ကိုအကွက်ရိုက်ပြီးနိစသူတွေကိုရောင်းချခဲ့တယ်လို့လည်းသူကဆိုပါတယ်။
ထမ်းမြင့်မှနဲ့စက်တလျှောက်မှာခိုးလုံနေတဲ့မြန်မာတိုင်းရင်းသားများကမွေးဖွားလာတဲ့ကလေးရဲ့မွေးစည်ရင်းတွေကိုလက်ရှိတက်လာတဲ့အစိုးရတဲ့အတိမတ်ပြုနိုင်ရေးအတွက်ကြိုးပမ်းသွားမယ်လို့ထမ်းမြင့်မှနဲ့စက်အခြေဆိုင်ကလေးအခွင့်အရေးကာကွယ်စောင့်ရှောက်ရေးကော်မတီ CPPCR ကပြောပါတယ်နေဆက်တလျှောက်နဲ့ကရင်ပြည်နယ်အတွင်းဝေးလံနေတဲ့ဒေသတွေမှာမွေးစည်ရင်မရှိဘဲမွေးဖွားလာတဲ့ကလေးများစွာရှိနေပြီးကလေးငယ်များရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုဆုံးရှုံးနေရတာကြောင့်တရည်ဝင်အသိမှတ်ပြုတဲ့မွေးစည်ရရှိအောင်လှုံ့ဆော်သွားမယ်လို့ CPPCR Committee No Blue Midnight Sun ကပြောပါတယ်မွေးစည်ရင်အသိမှတ်ပြုနိုင်ရေးနဲ့ပတ်သက်ပြီး CPPCR အဖွဲ့နဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကအမျိုးသမီးနဲ့ကလေးသူငယ်များအခွင့်အရေးဆိုင်ရာကော်မတီအမျိုးသမီးများကွန်ရက် WON တိုင်းအဆင့်ကကရင်တိုင်းရင်းသားရေးရာဝန်ကြီးနဲ့ကရင်ပြည်နယ်ဝန်ကြီးချုပ်တို့နဲ့အတူမြေပြည်တော်မှာတွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2019ခုနှစ်ဧပြီလ1ရက်နေ့မှာကျင်းပပြုလုပ်မဲ့ဂျားဖြတ်ရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းစုံမဲဆန္ဒနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်နေရာမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဘဝကနေရွေးချယ်ချပေးလိုက်တဲ့ကိုယ်စားလှယ်လောင်းကိုချောင်းစုံမြို့နယ် NLD ပါတီဝင်တရာခန်းတို့ကနေနိုဝင်ဘာလ30ရက်နေ့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီအခြေအနေကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်
NLD ဘဝကနေရွေးချယ်ချပလိုက်တဲ့ကိုစလဲလောင်းကိုကက်ကွက်ဆန္ဒပြရတဲ့အကြောင်းရင်းကိုတော့ဆန္ဒပြကောင်းဆောင်ဦးစံခင်းကအခုလိုပြောပြပါဗျ
။ကျွန်တော်တို့ဒီလူကိုအခြေခံသောဒီမိုကရေစီနိုင်ငံဆိုတာဒီလိုမျိုးအထက်အဖွဲ့အစည်းကလုပ်ပြီးချပြီးအထက်အဖွဲ့အစည်းကစီမံတယ်လို့ပြည်သူလူထုကခံစေဆိုတဲ့အဲ့ဒီစနစ်ဟောင်းဖြစ်ဟောင်းကိုပြန်ရောက်သွားတဲ့အတွက်ဦးလေးတို့ကနေတော့ပြည်သူရဲ့လိုလားချက်မူရင်းဖြစ်တဲ့တိဥစာပေးဖို့သားလေးပြန်လဲချပေးဖို့အတွက်လူလူဆန္ဒပြတယ်
ဘဟုကရွေးချယ်ပေးလိုက်တဲ့ကိုစလဲလောင်းဟာမြို့နယ်ကရွေးချယ်ထားတဲ့လူနဲ့အရေးချင်းအရန်ကွာဟတယ်လို့မွန်ပြည်နယ်မျိုးသားဒီမိုကရေစီဖွဲ့ချုပ်တွင်းရမှုဦးငွေမြင့်ကပြောပါတယ
်ရွေးတာတော့ဘဟုကရွေးတာဗျဘဟုကကြားပြီးတော့ဥစားပဲဒါဆိုမကြည့်တတ်တော့ဘယ်တတ်နိုင်မလဲဗျာသူတင်ပေးတဲ့လူနဲ့သူတို့ယူဖြစ်စေချင်တဲ့လူနဲ့ဘဟုကရွေးလိုက်တဲ့လူနဲ့ကကွာပါလေဗျာ
ကက်ကွက်ဆန္ဒပြတဲ့ကိစ္စနဲ့ပတ်သက်ပြီးဂျားဖြတ်ရွေးကောက်ပွဲအတွက်ကြွတက်ရမှုသဆုံးတရာရှိနိုင်ပေမဲ့ဘာတင်အနေနဲ့လေးထားမှာမဟုတ်ဘူးလို့လည်းဥငွေမြစ်ကဆက်ပြောပါဗျာ
။
ဒါအပြင်ခုကိစ္စကိုအထက်ဘဟုကိုတင်ပြပြီးထိုက်တိတဲ့ရေယူမှုတွေလည်းလောက်မှာပါလို့လည်းဥငွေမြစ်ကဆက်ပြောပါဗျာ။ကက်ကွက်ဆန္ဒပြသူတရာလောက်ဟာကိုစလဲလောင်းကိုဒေသခံမွန်တိုင်းရင်းသားများရရှိရေးမြို့နယ် EC ဆုံးဖြတ်ချက်အတည်ပြုပေးရေးဘို၆ကင်မှုစနစ်ပပျောက်ရေးဆိုတဲ့ကြွေးကြော်တမ်းပိုစတာတွေနဲ့ကက်ကွက်ခဲ့ကြတာလည်းဖြစ်ပါတယ်။2015ရွေးကောက်ပွဲတွင်ချောင်းဆောင်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်မှာ NLD ပါတီကဒေါခင်သေးကျော်ကနိုင်ရရှိထားပြီး၎င်းအနေနဲ့နိုင်ငံတော်ဖွဲ့စည်းပုံခြေကဥပဒေခုံရုံးအဖွဲ့ဝင်အဖြစ်ခန့်အပ်ခံရတဲ့အတွက်လစ်လတ်မဲဆန္ဒနယ်နေရာမှာဂျားဖြတ်ရွေးကောက်ပွဲဝင်ပြိုင်ဖို့အတွက်ဒေသခံ NLD ဖွဲ့ဝင်တွေနဲ့အဖွဲ့ချုပ်အကြံအမြင်ကွဲလွဲမှုတွေဖြစ်ပေါ်နေတာလည်းဖြစ်ပါတယ်
ဆက်ပြီးတော့ရခိုင်ပြည်နယ်ကနေထွက်တဲ့သဘာဝကြံစာတာတွေကိုရခိုင်အမျိုးသားတွေပိုင်ဆိုင်ခွင့်နဲ့စီမံဆုံးဖြတ်ပိုင်ခွင့်ရရှိဖို့အတွက်ရခိုင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးစစ်တွေမျိုးဝန်ကဘာကွင်းကနေကြောက်ဖြူမျိုးအထိ9ရက်တိုင်တိုင်ခရီးရှည်လူထုချီတက်ပွဲတစ်ခုကိုပြုလုပ်ခဲ့ကြပါတယ်ဒီကြောင်းတွေကိုတော့မောင်အေးကနေခုလိုစူးစီးတင်ဆက်ပေးထားပါတယ်
Dilo Kyi Che Shidawe Lopo Pilaya de Jago, Uso Bawan to do it go twenty ga kulo piobare. Eddie Kichi Lutu Senata Wawego, Noam Balan, Setianega, Site Mu, Wangaba Gwengani, Noam Balan, Secondianity, My Bothuna, your way to Japu Mugo, she does send out Topa Kajaraba. Lashi Kaibe Negato did the Bawa and Zadadigo, Pietazu, Suyagabe, Shakwe Tadebo, Deza can receive my Kanko Kwanjabo, Tauso Tadelo, Go Twanjiga, Sabiaware. Kajisha Shidaya, Lanchama, Yakaipi, Thousand Pia, Joso Kajabi, Yenare, Nearema, Lea Mithan, Zadana, Bethabi, Pinabe, Hobia Mude, Pulo Kajabade. I ever appointed to Kupide, people for people of Pueda, Kusulenga, a Kulo, Lancha, Tauso Mo, Boatu Mango, Kulo, Piovade. Yakaipi Negato, the Bawath and Zadadwego, Yakaipi, the Kuwe, Thonsa Koyabo. Uthinsin usaw de asoya le tek ga le yakai amyo da party ga usaw bi lamme kaok khan taw so khe ja ba de aku aka amyo da democracy a phwe shao nld usaw de asoya ha pyetu ga tan myauk de asoya phit de twe pyetu twe ye sanda go ale tha phaw lo de lo le yakai pyetu twe ga pyo so ni ja ba de
aku set bi tadin chin chauk go na sin ja ya ma ba shin
Amyoza Democracy a Pwe Cho NLD Gani, Mumbine Winji Jone, Tanin Tari Dine the Daji Luto Ogata, Du Ogata Rugo, Sisibo, Lila Tonta Ye Puerto Puego, Pwesi Libare.
Tarashinwe Kunasin Kajanakaro, Piana Wino Tari Gani, a person did set to Ame Dine the Ten Lave Pipare. Now the chamber assisted Mapia Sodria Awashi, Jamaka Amida.
ထိုင်းနေစာဒေတာကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရတာပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့ည9:30နာရီအစီအစဉ်စဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည09:30နာရီထိလိုင်းတို့မီတာ30နဲ့90ကနေနားဆင်နိုင်သလိုမိုဘိုင်းတယ်လီဖုန်းတွေကနေပြီးတော့လဲနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညဘက်အစီအစဉ်အဆုံးမသတ်ခင်မှာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်စင်ကာပူနိုင်ငံမှာရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာတော့စင်ကာပူမှာရောက်နေတဲ့မြန်မာမိသားစုတွေနဲ့တနအိကျော်ကြာတွေ့ဆုံပြီးမြန်မာနိုင်ငံနဲ့ဆိုင်တဲ့ကိစ္စရပ်ပေါင်းစုံကိုပြောဆိုဖြေကြားသွားပါတယ်ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာလရွေးကောက်ပွဲမှာစင်ကာပူရောက်မြန်မာနိုင်ငံသားတွေတက်တက်ကြွကြွပါဝင်ခဲ့ကြတဲ့ပေါ်ကျေးဇူးတင်ကြောင်းဒေါက်ဆန်းစုကြည်ကပြောသွားပါတယ်ဒီမတိုင်ခင်တုန်းကတော့စင်ကာပူနိုင်ငံကသူ့ကိုဂုဏ်ပြုပြီးအမည်ပေးထားတဲ့တက်ခွတ်ပန်းကိုဒေါက်ဆန်းစုကြည်သွားကြည့်ပါတယ်။ရခိုင်ပြည်နယ်မုံတော်ဒေသမှာဖြစ်ခဲ့တဲ့ခြေလှမ်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးရေးကော်မရှင်တရက်ကိုဒီကနေ့ရက်စွဲနဲ့သမရဦးထင်ကျော်ကဖွဲ့စည်းလိုက်ပါတယ်။ကော်မရှင်ကိုဒုတိယသမရ1ဦးမြင့်ဆွေကဥက္ကဋ္ဌဖြစ်ဆောင်ရွက်ပြီးအဖွဲ့ဝင်12ဦးပါဝင်ပါတယ်။မုံတော်ဒေသမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံရမှုတွေနဲ့ပတ်သက်လို့ဖြစ်ပွားရတဲ့နောက်ခံအခြေအနေတွေနဲ့အပြစ်မှန်ပေါ်ပေါက်စေဖို့စုံစမ်းစစ်ဆေးပြီးနောက်မှဒီလိုမျိုးအထောက်ဖြစ်စေဖို့ဖြစ်စဉ်တွေနဲ့ပတ်သက်ပြီးဆောင်ရွက်တာမှာနိုင်ငံရဲ့ဒီဇယ်ဥပဒေလုံထုံးလုံနည်းတွေနဲ့အညီဆောင်ရွက်ခဲ့တာဟုတ်မဟုတ်ဆိုတာတွေကိုစစ်ဆေးသုံးသပ်ပြီးအကြံပြုတင်ပြနိုင်ဖို့အတွက်ဒီကော်မရှင်ကိုဖွဲ့လိုက်တယ်လို့သမရရဲ့အမိန့်ကြော်ညာစာထဲမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံရဲ့ဘီရင်သေးဖြစ်အရှိဇန်မဟာဝါဇီရလောင်ကုန်းကိုတည်မြှောက်ဖို့လုံထုံးလုံနည်းအရာလိုရတဲ့လုပ်ငန်းစဉ်ကိုဒီကနေ့မှပဲစတင်လိုက်ပါပြီ။ကမ္ဘာရေနံတင်ဖို့ရောင်းချသူများအဖွဲ့ OPEC က2008ခုနှစ်ကတည်းကနေဆိုရင်ပထမဆုံးအကြိမ်ဖြစ်ရေနံထုတ်လုပ်မှုကိုဆွတ်ချဖို့သဘောတူလိုက်ပြီးတဲ့နောက်ဒီကနေ့ရေနံဈေးနှုန်းထပ်တက်ပါတယ်။ဇုံပြချက်ထွက်လာပြီးတဲ့နောက်ဗိုလ်ဒူးလေးကရေနံဈေးနှုန်း100ရာခိုင်နှုန်းလောက်တက်သွားတယ်လို့စွမ်းအင်ကဏ္ဍအစုရှယ်ယာဈေးတွေလည်းတက်သွားပါတယ်။ဒီကနေ့ထပ်တက်တာကြောင့်ရေနံတစ်စီးကိုဒေါ်လာ50လောက်ရောက်သွားပါပြီခင်ဗျာ
။ကြာသပတေးနေ့ညနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျော်နာကမ်မင်းဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။မနေ့ကတောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.